Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ25ရက်ကြာသပတေးည9:00ကနေ10:00အထိအစီအစဉ်တွေကို line to meter 24 25 30 minutes နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညအစီအစဉ်တွေကိုတောင်းယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်မြွေထွေးပါအမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့စီးရီးယားနိုင်ငံအတွင်းပြစ်ခတ်ရေးစည်ကျိုးပန်းချက်ကိုထောက်ခံတဲ့ကုလသမဂ္ဂလူကြီးကောင်စီဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ကုလသမဂ္ဂတာဝန်ခံတွေစဉ်းစားနေပါတယ်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကချမှတ်မဲ့တန်ခဲရေးယူမှုအစ်စ်တွေနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်တို့သဘောတူလိုက်ပါပြီတခါဥရောပရောက်ရွှေ့ပြောင်းဒုက္ခသည်တွေအရေးကင်တွဲဖြေရှင်းနိုင်ဖို့ EU ဥရောပသမဂ္ဂဝန်ကြီးတွေဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှာပေါင်းရင
်ကောင်းပါပြီရှင်ဒီကချင်းပြည်နယ်ကဘိန်းခင်းဖြစ်စည်းရေလှောက်ရှားမှုရဲ့နောက်ဆက်တွဲအခြေအနေတင်းမာမှုအကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
ဒီတော့ကြုံကြည့်သေးလို့ခုတန်ရရတာတော့ဒီ30ကျော်လောက်ရှိတဲ့ဆေးရုံမှာရောက်နေတဲ့30ကျော်ရှိတယ်
ဦးဆောင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအယ်လ်နီညိုရာသီဥတုဆူဆူဝါဝါဖောက်ပြန်မှုအကြောင်းပညာရှင်တွေရဲ့သုံးသပ်ချက်အကြောင်းနဲ့အမေရိကန်ပြည်ထောင်စုက FBI ထောက်လန်းရေးဌာနနဲ့ Apple နည်းပညာကုမ္ပဏီကြားပြဿနာအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကို Market View ထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးမှာဖြစ်ပါတယ်ရှင
်အမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့စီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရက်စဲရေးကြိုးပမ်းချက်ကိုထောက်ခံထားတဲ့ကုလသမဂ္ဂလူကြိုးရေးကောင်စီဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ကုလသမဂ္ဂတာဝန်ခံတွေစဉ်းစားနေပါဗျ။ဆီးရီးယားနိုင်ငံအတွင်းစစ်ပွဲတွေအဆုံးသတ်ဖို့အတွက်ဒီလိုလှုပ်ဆောင်တာကနည်းလမ်းတစ်ခုဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါဗျ။ဆီးရီးယားပြည်ပခါမှာပါဝင်ပတ်သက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အပြစ်ခတ်ရက်စဲရေးမှာပါဝင်မလားဆိုတာကိုအကြောင်းပြန်မှုတောက်ကြနေနေလဲပါအထိအချိန်ရပါသေးတယ်။အခုနည်းလမ်းအတိုင်းမဟုတ်ရင်တော့စစ်ပွဲတွေပိုဆိုးလာပြီးဆီးရီးယားနိုင်ငံကိုဘလို့မှပြန်လဲတိဆောက်လို့မရနိုင်လောက်အောင်လုံးဝပျက်စီးသွားနိုင်တယ်လို့ဝန်ကြီးကယ်ရီကပုံထုနေမှာပြောပါဗျ။ဆီးရီးယားမှာပြစ်ခတ်တိုက်ခိုက်မှုတွေရက်စဲရေးအကောင့်ထဲပေါ်နိုင်ဖို့အတွက်ဒီကနေ့မှလည်းအမေရိကန်နဲ့ရုရှားအစိုးရအရာရှိတွေနောက်ထပ်ဆွေးနွေးပွဲတွေလှုပ်ဆောင်နေပါဗျ။ရုရှားနိုင်ငံအနေနဲ့ကတော့တခြားနိုင်ငံတွေနဲ့ပတ်သက်လို့ဆွေးနွေးစရာမရှိဘူးလို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးမီခေးလ်ဘော့ဂဒနော့ဖ်ကပြောပါတယ်။အပြစ်ခတ်ရက်စဲရေးမှာသူတို့ပါဝင်မယ်လို့ဆီးရီးယားအစိုးရကပြောထားပေမဲ့အခုပြစ်ခတ်ရက်စဲမှုမှာမပါတဲ့ဒီ IS နဲ့ Al-Qaeda နဲ့ဆက်ဆက်နေတဲ့စစ်သွေးကြွအဖွဲ့တွေအပေါ်တိုက်ခိုက်မှုတွေကိုတော့အစိုးရကရပ်တန့်မှာမဟုတ်ဘူးလို့ပြောပါတယ်။စီးပွားရေးအဓိကအတိုက်ခံအဖွဲ့ကလည်းသတင်းနှစ်ပတ်ကြာပြစ်ခတ်ရက်စဲရေးမှာသူတို့လည်းပါဝင်မဲ့အကြောင်းပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံမှာဝယ်လိုအားကရောင်းလိုအားထက်များနေတဲ့ကျွန်ပြူမှုနဲ့မတရားအလုပ်ခိုင်းစေမှုတွေကနေတင်ပို့ကုန်တွေကိုနှစ်ပေါင်း84နှစ်ကြာအခန့်အသတ်နဲ့ခွင့်ပြုခဲ့တာကိုပြန်ရုံသိမ်းလိုက်ပါပြီ။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့1932ခုနှစ်ထဲကအသက်ဝင်လာခဲ့တဲ့ဒီဥပဒေအားနဲ့ချက်ကိုပိတ်ပင်တဲ့ပြဋ္ဌာန်းချက်ထည့်သွင်းထားတဲ့ကုန်သွယ်ရေးဥပဒေချမ်းကိုမနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေဟာ15ရက်အတွင်းအသက်စာဝင်လာမှာဖြစ်ပါတယ်။ဒီဥပဒေအရမတရားအလုပ်ခိုင်းစေမှုကနေထုတ်လာတဲ့တင်ပို့ကုန်တွေကိုဘယ်နှချိန်တားဆီးပိတ်ပင်ခဲ့တယ်၊ဘလို့ထုတ်ကုန်မျိုးစားတွေကိုပိတ်ပင်ခဲ့တာဖြစ်တယ်လို့ဖော်ပြတဲ့နှစ်စဉ်အစဉ်ခန်းစာကို American Congress လွှတ်တော်အနေနဲ့လက်ခံရရှိမှာဖြစ်ပါတယ်ခင်ဗျာ
။မကြာခင်ကကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး Antonin Scalia ရဲ့နေရာမှာအစားထိုးဖို့အတွက်နီဗာဒါပြည်နယ် Republican အုပ်ချုပ်ရေးမှူး Brian Sandoval ကိုသမ္မတအင်မြူရောကစဉ်းစားဖို့ရှိနေပါတယ်။ဒါပေမဲ့အချက်လွတ်တော် Republican ခေါင်းဆောင်တွေကတော့သမ္မတဥပမာဘသူကိုပဲရွေးရွေးသူတို့အနေနဲ့ယူဆိုင်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ဥပမာအဆိုပြုတဲ့သူနဲ့ပတ်သက်လို့ကြားနာတာမဲခွဲဆုံးဖြတ်တာတွေလုပ်မှာမဟုတ်ဘူးလို့ဆိုပါတယ်။သမ္မတဥပမာကတော့သူအဆိုပြုထားတဲ့သူကိုအတီးပြုဖို့ကိစ္စအချိန်ဆိုင်နေမယ်ဆိုရင်ရှေးလျှောက်တရားသူကြီးခန့်တဲ့ကိစ္စတွေမှာထိခိုက်စရာတွေဖြစ်လာနိုင်တယ်လို့ပြောပါတယ်။အထက်လွှတ်တော်မှာ Republican တွေအနေနဲ့ဖွဲ့စည်းပုံကိုစန့်ကျင်ပြီးသူတို့ရဲ့နိုင်ငံရေးတသက်အတွက်အစင်လာမရှိတဲ့ကိစ္စတခုကိုလှုပ်ဆောင်မယ်ဆိုရင်ဒါဟာတရားရေးဆိုင်ရာခန့်အပ်မှုတွေမှာသမ္မတရဲ့လုပ်ပိုင်ခွင့်ကိုရှေ့ချောက်အမြဲတမ်းထိခိုက်လာနိုင်စေတဲ့ကိစ္စဖြစ်လာနိုင်တယ်လို့သမ္မတ Obama ကပြောနေတာပါ။ Republican လွှတ်တော်မှတ်တွေကတော့လာမယ့်ဇန်နဝါရီလမှာသမ္မတအသစ်ဖြစ်လာတဲ့သူကပဲလစ်လက်သွားတဲ့ရာသပ်ပန်တရားရုံးချုပ်တရားသူကြီးနေရာကိုခန့်အပ်ဆေးရှင်ကြတာပါ။ဒီတော့တွင်ဒီတရားရုံးချုပ်အနေနဲ့တဖက်လေးမဲစီနဲ့ဆုံးဖြတ်ချက်တွေမချနိုင်ပဲဖြစ်နေမယ်ဆိုရင်တော့အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကပဲအတည်ပြုမှာဖြစ်ပြီးနိုင်ငံတော်အဆင့်ဆုံးဖြတ်ချက်တွေကိုအထက်တရားရုံးကချမှတ်နိုင်မှာမဟုတ်ပါဘူးရှင်
။အမေရိကန်နိုင်ငံမှာဒီဇင်ဘာလကလူတွေပြစ်တက်ခဲ့တဲ့သဏ္ဍာန်သမားရဲ့ iPhone ကိုဖောက်ဝင်ချက်လက်ယူနိုင်ရေး FBI ကိုအကူအညီပေးဖို့တရားရုံးကအမိန့်ထုတ်ထားတာကို Apple ကုမ္ပဏီကမလိုက်လျောသေးပါဘူး။ California ပြည်နယ် San Bernardino မြို့မှာဖြစ်ခဲ့တဲ့ဒီအမှုအပါအဝင်ပြီးခဲ့တဲ့9လအတွင်း iPhone တစ်ဒါဇင်ကျော်ကိုဖောက်ဝင်တင်ယူရမှာအကူအညီပေးဖို့FBI ကတောင်းဆိုခဲ့တယ်လို့ Apple ကပြောပါတယ်။ဒါကြောင့် FBI ရဲ့အခုတောင်းဆိုချက်ကိုလည်းလျော့လိုက်ရင်နောက်ထပ်တောင်းဆိုတာတွေထပ်ဖြစ်လာမယ်လို့ Apple ကုမ္ပဏီဘက်ကတုံ့ပြန်လိုက်တာဟာသူ့ရဲ့ညှဉ်းဆဲချက်ကိုအားကောင်းသွားစေပါတယ်။ American ရှင်းနေချုပ် Loretta Lynch ကတော့ကုမ္ပဏီတွေအနေနဲ့စိုးရရဲ့ပန်ချားချက်ကိုလိမ့်နာလှုပ်ဆောင်ပေးခဲ့ရတဲ့အစဉ်လာရှိပါတယ်လို့ Congress လွှတ်တော်ကော်မတီတစ်ခုကိုမနေ့ကပြောလိုက်ပါတယ်။ပစ္စည်းတစ်ခုခုမှာရာဇဝတ်မှုနဲ့ဆိုင်တဲ့ထောက်ထားရှိတယ်လို့ယုံကြည်လောက်စရာအကြောင်းကိုတီးခြားလွတ်လပ်တဲ့တရားသူကြီးတွေကတွေ့တယ်ဆိုရင်ဒီထောက်ထားကိုရဖို့အခန့်အသတ်နဲ့ရှာဖွေမှုတစ်ခုလုပ်နိုင်ရေးတရားသူကြီးကအစိုးရကိုအခွင့်အာဏာပေးနိုင်တယ်ဆိုတာဟာ American တရားရေးစနစ်မှာကာလရှည်ကြာကင်ဆွဲလာတဲ့မူဝါဒတစ်ခုဖြစ်တယ်လို့ရှင်းနေချုပ် Loretta Lynch ကပြောပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24kHz 12395လိုင်းဒိုမီတာ 25kHz 11965လိုင်းဒိုမီတာ 32kHz 9325လိုင်းဒိုမီတာ 58kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
view american တန်ကနေကြာတာရင်းနေညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်။မြောက်ကိုရီးယားကမကြသေးခင်ကပဲနျူကလ িয়ার စမ်းသပ်တာနဲ့တာဝဲပစ်ကြုံပြန်ပစ်လွတ်တာတွေအတွက်ကုလသမဂ္ဂကချမှတ်မဲ့တန်ခတ်အရေးယူမှုအသစ်တွေအပေါ်အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံတို့အကြားပုံထုနေတုန်းကသဘောတူညီချက်ရသွားပါပြီ။ဆုံးဖြတ်ချက်အမှုချက်ကိုတော့အမေရိကန်ပြည်အောင်စုကဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းပါမယ်။ဒီသဘောတူညီချက်ဟာအမေရိကန်နဲ့တရုတ်တို့အကြားနှစ်ဖက်လိုလားချက်တွေကိုညှိနှိုင်းရယူထားတဲ့သဘောတူညီချက်ဖြစ်ပွဲရှိပါသေးတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စစ်ဆင်ကိုဆွတ်လို့ရေးကင်ဂျွန်အွန်းအစိုးရကိုဖိအားပေးဖို့ပြင်းထန်တဲ့စီးပွားရေးအရာတက်ခတ်အရေးယူမှုတွေချမှတ်ရေးအမေရိကန်ကထောက်ခံပါတယ်။တရုတ်ကတော့တည်ငြိမ်ရေးကိုထိန်းသိမ်းဖို့နဲ့ဆွေးနွေးပြောဆိုတာတွေကနေတဆင့်ပြိပက္ခကိုဖြည့်ရှင်းဖို့လိုလာနေတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာချင်းချမှုတွေအပေါ်တရုတ်အနေနဲ့ငကိုတော့ကထပ်ပို့ပြီးတော့အလင်းနဲ့ထားစဉ်းစားလာနေပြီလို့ဆိုးမျိုးအခြေဆိုင်မူဝါဒလိလာရေးဆိုင်ရာအာရှ Institute ကအမျိုးသားလုံခြုံရေးဆိုင်ရာလိလာသူတူကတုံ့သက်ပါရရှင်။
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကစီးရီးတိဆောက်နေတာကိုရက်ဆိုင်ဖို့တောင်းဆိုတဲ့ဖိလစ်ပိုင်ကဆန္ဒပြသူတွေဟာဒီနေ့မနီလာမြို့တော်ကတရုတ်ကောင်စစ်ဝင်ရုံအပြင်ဘက်မှာကန့်ကွက်ဆန္ဒပြလိုက်ကြပါတယ်။ဒီကိစ္စကိုပြင်းထန်မတုံ့ပြန်မှုဆိုရင်ဝရီချွတ်မှာသူတို့ကိုမတားဆီးနိုင်မှုဆိုရင်ဖိလစ်ပိုင်နိုင်ငံသားကလေရင်တွေဖိလစ်ပိုင်နိုင်ငံသားမှာလေရင်တွေတိုက်လေရင်တွေကိုတရုတ်ကချလာလိမ့်မယ်။အဲ့ဒီလိုဖြစ်လာရင်ဖိလစ်ပိုင်ရဲ့လုံခြုံရေးအတွက်စိုးရိမ်ပေါ်ရာချင်းချမှုဖြစ်လာလိမ့်မယ်လို့ဆန္ဒပြခေါင်းဆောင်တူဖြစ်တဲ့ရီလိုဂိုလက်စ်ကပြောပါတယ်။ပိုက်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲတရုတ်ရဲ့လူဆောင်ချက်တွေပေါ်တိမှတ်မှုတွေကတိုးလာနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာလေယာဉ်တပ်ဆင်းလန်းတဲ့ရေဒါစနစ်တွေကိုတိစောက်ဖို့အတွက်တရုတ်နိုင်ငံဟာဧကထောင်ပိုင်းများစွာသောနေရာတွေကိုသူပိုင်တယ်လို့ပြောပြီးတော့နိုင်ငံတကာဥပဒေကိုလစ်လျူရှုနေတယ်လို့ဆန္ဒပြသူတွေကဆိုပါတယ်။ VN နဲ့မလေးရှားတို့ပါဝင်ဒေသတွေရဲ့ခြားနိုင်ငံ၅နိုင်ငံကလည်းတောင်တရုတ်ပင်လယ်ထဲမှာနယ်မြေပိုက်ဆိုင်တယ်ဆိုပြီးအငင်းပွားနေတာတွေရှိပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့အခြေအနေသတိပေးချက်တရက်ကိုဩစတြေးလျအစိုးရကဒီနေ့ထုတ်ပြန်လိုက်ပါတယ်။အကြမ်းဖက်သမားတွေအနေနဲ့တိုက်ခိုက်မှုလုပ်ဖို့စီစဉ်နေတာအဆင့်အတော်ရောက်နေပုံရပြီလို့ဆိုပြီးတော့သတိပေးထားတာပါ။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဒီသတိပေးချက်ထဲမှာခီးသွွားသူတွေအနေနဲ့အင်ဒိုနီးရှားနိုင်ငံကိုသွားတဲ့အခါမှာအထူးသတိထားကြဖို့ပြောဆိုထားပြီးတော့ဒီထဲမှာကမ္ဘာလက်ခီးသွွားတွေသဘောကျနှစ်သက်တဲ့ဘာလီအပန်းဖြေကျွန်းလဲပါပါတယ်။ဩစတြေးလျအစိုးရဟာတနင်္ဂနွေနေ့တုန်းကလည်းမလေးရှားနိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့ကွာလာလမ်ပူမြို့တော်မှာအလားတူအကြမ်းဖက်မှုသတိပေးချက်တရထုတ်ပြန်ခဲ့ပါသေးတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာဟာအကြမ်းဖက်မှုတွေအတော်များများကြုံခဲ့ရဘူးတဲ့နေရာပါ။ဒီထဲမှာဒီပြီးခဲ့တဲ့ဇန်နဝါရီလတုန်းကလူ6ဦးသေဆုံးခဲ့ရတဲ့ဘုံဖောက်ခွဲမှုတွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေနဲ့ကတော့နောက်ဆုံးဖြစ်ရပါ။အဲ့ဒီနောက်ဆုံးတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြွအကြမ်းဖက်ဖွဲ့ကထုတ်ပြန်ထားပါတယ်ရှင်။
ချမ်းသာကျွေးဝါတဲ့ဥရောပသမဂ္ဂနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရဖို့ဥရောပဒေသကိုအလုံးကြီးဝင်ရောက်လာကြတဲ့ရွှေပြောင်းဒုက္ခသည်တွေအရေးကံကျွေးဖို့အတွက်ဘလို့နောက်ဆုံးနည်းပြတွေချမှတ်လို့ဆောင်ကြမလဲဆိုတာကို EU ဥရောပသမဂ္ဂဝန်ကြီးတွေဒီနေ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ EU ပြည်ထောင်စုနဲ့တရားရေးဝန်ကြီးတွေနဲ့အတူဒုက္ခသည်ပြဿနာကိုအဓိကခါးစည်းခံနေကြတဲ့ဆာဗီယာမက်ဆီဒိုနီးယားနဲ့တူရကီနိုင်ငံတွေကဝန်ကြီးတွေလည်းဒီဆွေးနွေးပွဲကိုတက်ရောက်နေပါတယ်။EU ဖွဲ့ဝင်နိုင်ငံတွေရဲ့အရှိတ်အဟောင်းနယ်နိမိတ်ချင်းထိဆက်နေတဲ့ဒီသုံးနိုင်ငံတဲကိုဒုက္ခသည်တွေကအဓိကဖြတ်သန်းဝင်ရောက်နေကြတာပါ။ဗန္ဒားရေးချက်တရင်ဆိုင်နေရတဲ့ EU ဖွဲ့ဝင်ဂရိနိုင်ငံဟာလည်းသူ့နိုင်ငံတဲဒုက္ခသည်တွေအလုံးကြီးဝင်ရောက်လာနေတဲ့ပြဿနာကိုကင်တွယ်ဖို့ကြိုးစားနေရပါတယ်။ ဒုက္ခသည်အများစုဟာဆီးရီးယား၊အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအကြမ်းဖက်ပဋိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်လာကြသူတွေဖြစ်ပါတယ်။ဒီဒုက္ခသည်တွေအနေနဲ့ပတ်သက်လို့ EU နိုင်ငံတွေကအညီအမျှခွဲဝေတာဝန်ယူဖို့သဘောမတူနိုင်မှုဆိုရင်ဂရိအနေနဲ့နောက်ထပ်ဘလို့ညှိနှိုင်းမှုမျိုးကိုမှလက်ခံမှာမဟုတ်ဘူးလို့ဂရိဝန်ကြီးချုပ် Alexis Tsipras ကပေါ်တူနေမှာသတိပေးပြောဆိုလိုက်ပါတယ်။တကယ်တော့ဒုက္ခသည်များပြားဟာဥရောပလေပိုင်းနဲ့အနောက်ပိုင်းနိုင်ငံတွေကိုဝေရောက်နိုင်ဖို့အတွက်ဘောလ်ကန်လမ်းကြောင်းလို့ခေါ်ကြတဲ့ဆာဗီးယားနဲ့တခြားအင်ဂျီနိုင်ငံတွေကနေတဆင့်သွားဖို့ကြိုးစားရမှာဂရိကမ်းခြေကိုအရင်ဆုံးဆက်ရောက်လာကြတာဖြစ်ပါတယ်ခင်ဗျာ
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာတောင်ဆူဒန်နိုင်ငံဂျူဘာမြို့ကိုရောက်ရှိနေပြီးတော့တောင်ဆူဒန်သမ္မတဆယ်ဗာကီးယားနဲ့ဒီနေ့တွေ့ဆုံမှာဖြစ်တယ်လို့ပြည်ပခန့်တွေကြောင့်ဒုက္ခရောက်နေကြရတဲ့အရက်သားပြည်သူတွေခိုလုံနေတဲ့ကုလသမဂ္ဂဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်ဖို့ရှိပါတယ်။ပြီးခဲ့တဲ့ဩဂတ်လကလက်မှတ်ရေးထိုးခဲ့တဲ့ညီညွတ်ရေးသဘောတူစာချုပ်နဲ့အညီတောင်ဆူဒန်မှာညီညွတ်တဲ့အစိုးရတရက်ဖွဲ့စည်းဖို့အတိုက်ခံအဖွဲ့တွေပြင်ဆင်နေချိန်မှာပဲမစ္စတာဘန်ကီမွန်ရဲ့ခီးစဉ်ဖြစ်လာတာပါတောင်ဆူဒန်မှာနှစ်နှစ်ကြာပြည်တွင်းဆွေးဖြစ်ပွားခဲ့ပြီးတဲ့နောက်သဘုံကောင်းဆောင်မာချာနဲ့တောင်ဆူဒန်သမ္မတဆီလ်ဗာကီးယားတို့ဒီပြီးခဲ့တဲ့ဩဂတ်လကညီညွတ်ရေးသဘောတူညီချက်တရက်လက်မှတ်ရေးထိုးခဲ့ပြီးတော့ဒီရွေးကောက်ပွဲတွေမကျင်းပခင်လပေါင်း30အတွင်းမှာညီညွတ်တဲ့အစိုးရတရက်ဖွဲ့စည်းသွားဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ဒီလိုလှုပ်ဆောင်တဲ့ပထမအဆင့်အနေနဲ့သမရခီယာကတဘုံကောင်းဆောင်မန်ချာကိုပြီးခဲ့တဲ့သတင်းပတ်ကပဲဒုသမရနေရာမှာခန့်အပ်ခဲ့တာပါရှင်2016ခုနှစ်အမေရိကန်သမရရွေးကောက်ပွဲမှာပါတီကြီးနှစ်ယောက်ကိုကူစားပြုပြီးသမရလောင်းအဖြစ်နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေသူတွေအတွက်အထူးအရေးကြီးတဲ့အကျိုးရွေးကောက်ပွဲတွေကိုစူပါအင်္ဂါနေ့လို့ခေါ်တဲ့မတ်လ၁ရက်နေ့ကျရင်ကျင်းပမယ်ဒီပြည်နယ်တရားစင်ကျော်မှာကျင်းပဖို့ရှိပါတယ် Republican Party ရဲ့ပြီးသွားတဲ့အကျိုးရွေးကောက်ပွဲ၄ခုမှာ၃ခုကိုအနိုင်ရထားတဲ့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ဟာလက်ရှိမှာထိတ်ကနေပြေးနေတယ်လို့မကြသေးခင်တုန်းကကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေအရစူပါအင်္ဂါနေ့အကျိုးရွေးကောက်ပွဲတွေကျင်းပမယ့်ပြည်နယ်အများစုမှာဦးဆောင်နေပါတယ်။မနေ့တုန်းကလုပ်တဲ့နီဗားဒါးပြည်နယ်ပနာမရွေးကောက်ပွဲမှာမစ္စတာထရမ့်အနိုင်ရပြီးတဲ့နောက်နယူးယောက်ပြည်နယ်ရီပပ်ဘလီကန်အောက်လွှတ်တော်အမတ်ခရစ်ကောလင်းစ်နဲ့ကယ်လီဖိုးနီးယားပြည်နယ်ရီပပ်ဘလီကန်အောက်လွှတ်တော်အမတ်ဂျွန်ကန်ဟန်တာတို့ကပေါ်ထူးနေမှာမစ္စတာထရမ့်ကိုထောက်ခံလိုက်ကြတာကြောင့်သူတို့အတွက်ဒီလွှတ်တော်အမတ်တွေရဲ့ပထမဆုံးထောက်ခံမှုကိုရသွားတာပါ Republican Party အတွက် Donald Trump ကိုမရွေးချယ်ပဲသူ့ကိုရွေးချယ်နိုင်တယ်ဆိုပြီးတော့မဲဆွယ်စည်းရုံးနေတဲ့အထက်လွှတ်တော်အမတ် Marco Rubio ဟာလည်းပါတီရင်းကနေအဓိကကျတဲ့ထောက်ခံမှုတွေကိုရထားပါတယ် Mr. Rubio နဲ့သူတင်ကိုတင်ဖြစ်နေတဲ့ဒီ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကတော့သူ့ရဲ့မိခင်ပြည်နယ်ကိုပြန်သွားပြီးတော့စည်းရုံးမယ်လို့ပြောထားပါတယ်Texas ပြည်နယ်ဟာ Super Inga နေ့အကျိုးရွေးချယ်ပွဲလုပ်မဲ့ပြည်နယ်တွေထဲကတစ်ခုပါ Democratic Party ဘက်မှာတော့ Nevada ပြည်နယ် Caucus ပနာမရွေးချယ်ပွဲမှာအထက်လွှတ်တော်အမတ် Bernie Sanders ကိုအနိုင်ရထားတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton အနေနဲ့စနေနေ့လုပ်မဲ့ South Carolina Primary ပနာမရွေးကဲမှာအခြေအနေကောင်းနေပါတယ်ရှင် Direct from Washington The Voice of America VOA ထိတ်တန့်ရောက်တဲ့ဒင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးကြတာပါအခုဆက်လက်ပြီးတော့ဒီကချင်ပြည်နယ်ကဘိတ်ခင်းဖြစ်စီရေလှုပ်ရှားမှုနဲ့ပတ်သက်ပြီးလွှတ်တော်မှအရေးကြီးဆိုတင်သွင်းတဲ့အကြောင်းနဲ့ပတ်သက်ပြီးအရင်ဆုံးတင်ပြပေးပါမယ်ဒီလက်တလောကချင်ပြည်မှာဖြစ်နေတဲ့ပါဂျက်ဆန်ဆိုတဲ့မူရစေဝါတိုက်ဖြတ်ရေးအဖွဲ့ကိုမြန်မာတပ်ကတားမြစ်ခဲ့တဲ့အကြောင်းရင်းဟာဒေသခံတိုင်းရင်းသားအချင်းချင်းတိုက်ခိုက်မှုတွေမဖြစ်အောင်ညနိုင်လှုပ်ဆောင်ပေးဖို့ဖြစ်တယ်လို့မြန်မာတပ်မတော်ဘက်ကပြည်သူလွှတ်တော်မှာတင်ပြခဲ့ပါတယ်။မြို့ရဲဆေဝါတိုက်ဖြတ်ရေးအတွက်ပြည်သူလူထုကိုယ်တိုင်ပါဝင်မှုမှာနောက်ဆက်သူတွေကိုအကာအကွယ်ပေးဖို့ပြည်သူလွှတ်တော်အတွင်းရေးကြီးဆိုတင်သွင်းခဲ့ရမှာအစိုးရတာဝန်ရှိသူတွေကတော့လာရောက်ဖြေကြားခြင်းမရှိခဲ့ပါဘူး။ဒီအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်မင်ခတ်ကသတင်းပေးပို့ထားပါတယ်ရှင်
။ဖားကန့်ဒေတာတွင်မြို့ရဲဆေရောင်းဝယ်ဖောက်ကားမှုတွေမှာတက်ဆိုင်ရာအုပ်ချုပ်ရေးဘိုင်းတွေကပူးပေါင်းပါဝင်မှုတွေရှိနေတယ်လို့ဖားကန့်ဒေတာပြည်သူလွှတ်တော်အမတ်ကလွှတ်တော်မှာတင်ပြသွားတာပါ။မွေးစေရောင်းဝယ်သူတွေကလိုင်းကျေးလို့ခေါ်တဲ့အာဏာပိုင်တွေကိုပေးဆောင်ရငွေတွေအတွက်စည်ရင်းပြုစုထားရမှာတနေ့ကို300ခန့်ပေးဆောင်နေရတယ်လို့ပြောဆိုလိုက်ပါတယ်ဒီလိုလွတ်တော်မှာမွေးစေဖြက်စည်းရေးနဲ့ပတ်သက်ပြီးဆွေးနွေးတာမှာပြည်တော်စုအဆင့်အဖွဲ့စည်းများကတာဝန်ရှိသူတွေကလွတ်တော်ကိုယ်စားလှယ်တွေတင်ပြမှုကိုလွတ်တော်တို့လာရောက်ဖြေရှင်းခဲ့ခြင်းလည်းမရှိခဲ့ပါဘူးလက်ရှိမှာပတ်ကြီးဆန်ခေါ်ကချင်လူထုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ဝင်တွေကကချင်ပြည်နယ်အတွင်းမှာမူရစ်စီတိုက်ဖြတ်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်နေပြီးတစ်ဖက်ကဘိန်းကင်းပိုင်ရှင်တွေဘက်ကလည်းပြန်လည်ခုခံတာတွေကြောင့်ထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေပါတယ်။ဒီလိုမူရစ်စီတိုက်ဖြတ်ရေးလှုပ်ဆောင်တာမှာအဲ့ဒီအဖွဲ့ကိုပြည်နယ်ကအာဏာပိုင်တွေနဲ့တပ်မတော်သားတွေကတားမြစ်မှုတွေရှိတယ်လို့အဲ့ဒီအဖွဲ့ကပြောဆိုထားပါတယ်။တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးသိန်းထွတ်ကတော့တပ်မတော်ဘက်ကတားမြစ်ခြင်းမရှိကြောင်းမလိုလားအပ်ဘဲတိုင်းရင်းသားချင်းချင်းတိုက်ခိုက်မှုမဖြစ်အောင်ညှိနှိုင်းလှုပ်ဆောင်ပေးနေတာပဲရှိကြောင်းနေကန်ဘိန်းဆိုင်ပြိုးသူတွေနဲ့ညှိနှိုင်းလှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးသူကအခုလို့ပြောပြပါတယ်
ဝန်ကြီးချုပ်ကပက်ကြီးဆန်အဖွဲ့ရဲ့တရားဥပဒေမဲ့လုပ်ရက်တွေကြောင့်ဒေသခံပြည်သူလူထုမှလုံးဝလက်မခံနိုင်က၎င်းအဖွဲ့အားစတုံးကြီးရစတုံးဒေသတို့ဝင်ရောက်ခွင့်ပြုပါက ပြဿနာကြီးထွားလာနိုင်ကြောင်း၎င်းအဖွဲ့အားဆက်လက်လှုပ်ဆောင်မှုမရှိနိုင်စေရေးအတွက်ဦးဆောင်သူများနားလည်အောင်ရှင်းလင်းဆွေးနွေးပြီးတက်ရဲဌာနဆိုင်ရာနယ်မြေခံလူထုပါပါဝင်ဖြည့်ဆည်းနိုင်ရေးဆောင်ရွက်သွားမည်ဖြစ်ကြောင်းပြောကြားခဲ့ပါတယ
်။မူရစ်စေဝါတိုက်ဖြတ်ရေးနှိမ်နှင်းရာမှာလူထုပါဝင်လာမှုအပေါ်အစိုးရအနေနဲ့အကာအကွယ်ပေးရေးအဆိုကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလက်ခံစံချုံးကအရေးကြီးအဆိုအနေနဲ့မနေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုကိုဒီကနေ့မှာလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးခဲ့တာဖြစ်ပြီးဖားကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကတော့ဖားကန့်ဒေသမှာကြုံတွေ့နေရတဲ့မူရစ်စေပြဿနာနဲ့ပတ်သက်ပြီးအခုလိုလွှတ်တော်မှာတင်ပြပြောဆိုခဲ့ပါတယ
်။နေ့စဉ်မနက်စာအုပ်နဲ့ဒီပတ်ချက်ဆံအဖွဲ့ကဖမ်းဆီးပြီးရဲစခန်းကိုပို့ဆောင်အာဏာနိုင်ခဲ့ပါတယ်။အခြားသောမူရစီဝဖန်စီရမှုများစွာရှိခဲ့ပါတယ်။အဲ့ဒီတင်စီရမိတဲ့မတန်းစာအုပ်ထဲမှာ၎င်းတို့နဲ့ဆက်ဆက်ပတ်သက်တဲ့ဌာနဆိုင်ရာအမည်ယာထူးပေးရငွေများကိုအတိအကျမှတ်သားထားတာကိုလည်းကျွန်တော်တွေ့ရပါတယ်
။လက်ရှိဖားကန့်ဒေတာရဲ့မူရစီပြဿနာတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေကိုဆက်သွယ်မေးမြန်းရမှာတော့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဖြေကြားဖို့ညှင်းဆိုခဲ့ကြပါတယ်။လက်ရှိမှာမူရစီတိုက်ဖြတ်တဲ့အဖွဲ့တွေအာဏာပိုင်တွေဘိန်းဆိုင်သူတွေနဲ့ထိတိုက်တွဲဆုံနေမှုနဲ့ပတ်သက်ပြီးမူရစီတိုက်ဖြတ်မှုမှာတိမ်မွေ့စွာစီမံလုပ်ဆောင်ရမယ့်လုပ်ငန်းစဉ်တစ်ခုဖြစ်ကြောင်းဖားကန့်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကသူ့အမြင်ကိုခုလိုပြောပြပါတယ်
။တစ်ဖက်ကလည်းသူတို့ချိုးချိုးဝါကာဝူဝတ်တွေလက်နက်တွေနဲ့ဆောင်နေတယ်ဒီဘက်ကလည်းဒါကိုဖျက်ဆီးဖို့တောင်းနေတယ်ဆိုတော့အဲ့ဒီဒီအဖွဲ့နှစ်ဖွဲ့ကြားထဲမှာအဲတစုံတစ်ခုသောအဲပြောပြလို့မရတဲ့အဲ့ဒီအရာတစ်ခုရှိနေတယ်လို့ကျွန်တော်တို့သိနေပါတယ်ခင်ဗျ။ဒီ budget ဆန်တဲ့ပတ်သက်တဲ့ကိစ္စတွေဟာတကယ်ပြောမယ်ဆိုလို့ရှိရင်အခုတမတော်ကတင်သွားတဲ့အချက်လေးတွေရှိပါတယ်။ဒီ budget ဆန်ရတဲ့ပတ်သက်တဲ့ကိစ္စတွေအဲ့ဒါတွေဟာတရားတော်အမှန်တွေပဲဖြစ်တယ်ဆိုတော့ကျွန်တော်ပြောချင်ပါတယ
်။ဒီကနေ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလက်ခံစံချုံးတင်သွင်းတဲ့မူရစ်စေဝါတိုက်ဖြတ်နှိမ်နှင်းရာမှာပြည်သူလူထုပါဝင်လာမှုအပေါ်ကြိုးစိုးထောက်ခံဖို့နဲ့နှောက်ယှက်သူတွေအနေရကနေကာကွယ်ပေးဖို့အရေးကြီးအဆိုဟာလွှတ်တော်မှာအစိုးရဘက်ကလာရောက်ဖြေရှင်းခဲ့တာမရှိတဲ့အဆိုတစ်ခုအနေနဲ့သာမှတ်တမ်းတင်သွားခဲ့ပါလိမ့်ရှင်
။မိခသတင်းပေးပို့ခဲ့တာပါရှင်။အခုတော့ဒီဘိတ်ခင်ဖြက်စီရေလှောက်ရှားမှုရဲ့နောက်ဆုံးတင်မှမှုအခြေအနေအကြောင်းကိုပဲဆက်လက်တင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းဘိတ်ခင်ဖြက်ဖို့တွားရောက်ခဲ့တဲ့ပတ်ဂျာဆန်ခေါ်လူမှုအခြေပြုမူရစေဝါတိုက်ဖြက်ရေးအဖွဲ့တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့ဒီမြစ်ကြီးနားဆေးရုံပေါ်ကိုအ ਨੇ ဆုံးဒဏ်ရာသူ30ရောက်ရှိလာပြီးတော့နှုတ်ဦးတေဆုံးခဲ့တဲ့ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါဗျ။တချိန်တည်းမှာပဲဒီမြစ်ကြီးနားမြို့ပေါ်မှာဒေသခံကချင်လူမျိုးတွေကဒီဖြစ်ရနဲ့ပတ်သက်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ရုံးရှိမှဆန္ဒပြမှုတွေရှိနေပါဗျ။ဒီအခြေအနေတွေနဲ့ပတ်သက်လို့ကချင်လူမှုနဲ့အာဏာပိုင်တွေကြားဝင်ရောက်ညနိုင်ပေးနေတဲ့ PCG ကချင်ငင်းချင်းရေးအကျိုးဆောင်အဖွဲ့ကဦးဆန်းအောင်ကို VOA သတင်းတော်မေခါကပဲအခုလေးတွင်ပဲဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါရရှင
်။ဒီတော့ကျွန်မကြည့်သေးတော့ခုတန်ရရတာတော့လူ30ကျော်လောက်ရှိတယ်ဆေးရုံမှာရောက်နေ30ကျော်ရှိ
တယ်။ကချင်လမ်းလို့ဘာလို့ဘက်ကနေပြီးရောလေအဲ့သူ Facebook တွေမှာတက်လာတာပေါ့နော်နှစ်ယောက်တေသွားတယ်လို့ပြောနေလို့ပါရှင
်။အဲခုနဟိုတေမလို့ဖြစ်တဲ့ဟာကအဲ့ခြေကမဟုတ်ပဲနဲ့အခုလောက်ရောက်လာတဲ့ဟာတင်းမို့တော့တင်းမလို့ဖြစ်တာတော့မပေါ့အဲ့မှာတင်းမလို့ဖြစ်တာတင်းရောက်တော့တင်းရခံပေါ့နော်အဲ့တိတုပြေပြေအဲ့ဘိတ်ဆိုင်နေတဲ့လူအဲ့ဒီတော့အဲ့ပတ်တာဖွဲ့ဒီကိုမိုင်းဆွေးတဲ့လူအဲ့တူမိုင်းနဲ့တူကြည့်လာအဲ့တင်းရောက်တော့တင်းမလို့ဖြစ်နေတာခုနအောက်ဆီဂျင်နဲ့တွေ့ချုံနေတာတဲ့နေကျလာခေးရောမှာပဲအဲ့ဟိုအားနဲ့တူပဲဟုတ်တယ
်သူကတရုတ်နိုင်ငံသားလား
တော်ပြုံးနေငံတားလို့ပြောတယ်။ဘာစကားမှမတတ်ဘူး။ဒီချင်းစကားလည်းမတတ်ဘူး။ဒီစကားပဲတတ်တယ်။ဘမစကားလည်းမတတ်ဘူး
။အဲ့လူနဲ့ကဘမထိတွေ့မှုဖြစ်တာလေ။ဥပမာ तू ကနေပြီးတော့အဲ့ဒီဘုံကိုဘမထောက်လာလေ
။ကျင်းတဲ့အနည်းကဖြစ်သွားတဲ့အခါကျ तू လည်းရှိသွားတာ။ तू ကအများအားဖြင့်ထိသွားတဲ့တပိုးရှိတယ်။အဲကမ်ပိုင်ဒီနားမှာပေါ့စေတုံးရဲ့ဟုတ်ပဲ။ကမ်ပိုင်ဒီနားဝင်မောဆိုတဲ့ယူအားရှိတယ်။အဲ့ယူအားပေါ့ဝင်းကျင်။အဲ့ကမ်ပိုင်ဒီလားဆိုရင်လမ်းဝဲဝေးရအားလုံးဗိတ်သိနေကြီးပဲ။
အခုသတင်းတွေကြားနေရတာလေဒီဟိုစက်ခုံတရင်ရဲ့အိမ်ကိုလဲဝိုင်းမယ်ဆိုပြီးတော့သတင်းတွေကြားနေရတယ်။နောက်ပြီးတော့ဒီမြကြီးနားရဲစကန်းရှိမှလူတွေအကုန်လုံးဆန္ဒပြနေရလို့ပြောနေလို့ပါရှင်။အဲ့ဒါကောဟုတ်လားမသိဘူးရှင်
။ခုနကကျွန်တော်ဆေးရုံရောက်တဲ့ချိန်မှာတော့အဲ့မှာဆန္ဒရောက်ဟိုနေရာတော့ရှိတယ်။အဲ့ဒါတွေတော်တော်လေးဟိုနေကြလူတွေထောင်ကနန်းလောက်အဲ့လိုဖြစ်နေတယ်။တို့ကတော့အဲချွတ်ခေါ်ခွာခါကြီးကျွန်တော်အဲ့ကတည်းကချွတ်သွားတယ်ဆိုတော့ဒီနေ့ဝင်ကြည့်ကြအိမ်မှာဘာမှကြည့်ရင်ကြမယ်ဆိုတာတော့ပဲကျွန်တော်သိတယ်အဲ့ဒီရေစခန်းလေးပါဘာဝင်အဲ့မှာလည်းဆန္ဒပေါ်ထုတ်တယ်ဆိုတော့မသိ
ဘူးဒါဆိုလို့ရှိရင်အခုလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အင်ကြိုးဒီဟိုဘက်ကနေပြီးတော့ဘာတွေများလုပ်ဖို့အစီအစဉ်များရှိပါလဲရှင
်ကျွန်တော်ကဟိုကျွန်တော်အဲဒီစီဂျီကပဲအားလုံးက တပွဲတပြားဆင်မကောင်းလို့ဆိုဦးရမိုက်ကုန်ကြသူကတော့ဟိုဒီနေရေးတပ်ဖွဲ့မိုးနဲ့ဟိုအဲ့အခြေစားဖွဲ့တင်နဲ့ညနေပြည်တော်မျိုးတွေအရလုပ်နေတာရှိပါတယ
်ဒါဆိုလို့ရှိရင်အခုလက်ရှိအချိန်မှာတော့ဟိုပတ်ကြီးဆန်အဖွဲ့ကနေပြီးတော့တိတ်ဆုံးတော်တော့ဘာလို့တော့မရှိသေးဘူးပေါ့နော
်မရှိတော့သေးဘူးခင်ဗျအဲ့ခုနောက်ကျွန်တော်ခုနကကျွန်တော်ဖေးရောက်တဲ့အချိန်မှာလူကအယောက်30ယောက်တက်နောက်မှကူးကူးပြန်လိုက်လာတယ်လို့အဲကူးကူးကခြေထားဘယ်လိုအခြေအနေရှိသလဲဆိုတော့ကျွန်တော်မသိရသေးဘူ
းဒါဆိုအခုရောက်နေတဲ့အယောက်30ထဲမှာကောအသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားမျိုးတွေမှာရောရှိပါလားရှင
်အဲအဲအယောက်30ထဲမှာအသက်အန္တရာယ်စိုးရိမ်ရတာတော့မပေါ့ခင်ဗျအဲဟိုအဲလုံးဖြေဆိုတဲ့နေရာမှာအဲကိုယ်တိုင်မိုင်းဆွေးတဲ့အဲဘင်းဆိုင်ချင်းပိုင်ချင်းတယောက်ပါလာတာအဲသူတယောက်ကတော့နည်းနည်းစိုးရိမ်ပြန်ဖြစ်အတူတန်ရာတွေကတော့အဲမိုင်းရအစရနဲ့ထိတဲ့တန်ရာတွေရှိတယ်လို့အဲလူအယောက်30မှာတချို့ကျတော့ဒီတနက်ကအကုန်လုံးအဲနေကြောဆောင်တက်ကဝိုင်းထားပြီးမှလုံးတဲ့ရိုက်တဲ့လူတွေရှိတယ်အဲရိုက်ခံရတချို့ကတနက်နဲ့ပြစ်ခံရတယ်ရှိတယ်တချို့ကဓာတ်နဲ့ကုတ်ခံရတယ်လည်းရှိ
ကချင်ငင်းငယ်ရဲ့အကျိုးဆောင်ကဦးဆန်းအောင်ကိုမြေခမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီအယ်လ်နီညိုရာသီဥတုဆိုးဆိုးဝါးဝါဖောက်ပြန်မှုကြောင့်ရေရှားပါမှုဖြစ်နေရတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာအယ်လ်နီညိုရာသီဥတုကြောင့်ရာသီဆိုးဆိုးဝါးဝါဖောက်ပြန်မှုတွေရှိလိမ့်မယ်လို့ပညာရှင်တွေရဲ့သုံးသပ်မှုတွေထွက်ပေါ်လာချိန်မှာပဲမြန်မာနိုင်ငံဒေသတချို့မှာရေရှားပါတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်ဒီရသည်ဥတုဖောက်ပြန်မှုကြောင့်စတင်တွေ့ကြုံနေရတဲ့ရေရှားပါမှုဒဏ်ကိုဒေသခံတွေဘလို့ဖြေရှင်းနေကြတယ်လဲဆိုတာနဲ့ပတ်သက်လို့ကိုအောင်ကစုံစမ်းမေးမြန်းတင်ပြထားပါရရှင်
အယ်နီညိုကြောင့်ရာသီဥတုအပူချိန်ဆွဲဆွဲရမြင့်တက်ပြီးတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာရေရှားပါမှုအခက်အခဲကိုစတင်တွေ့ကြုံနေကြရပါတယ်။မကွေးတိုင်းဒေသကြီးမင်းမှုမျိုးနဲ့အတွင်းမှာဆိုရင်လည်းအရင်နှစ်တွေနဲ့မတူဘဲအခုလိုဖေဖော်ဝါရီလမကုန်ခင်မှာတော့ရေရှားပါမှုတွေစတင်တွေ့ကြုံနေတာကြောင့်အကူအညီတွေပေးနေရတယ်လို့စကုမျိုးနယ်ထဏောင်းတော်ကြီးရွာကဂယုဏအခမဲ့ကုသပြုလူမှုကူညီမှုအသင်းဥက္ကဋ္ဌကိုသိန်းထက်ဝေကအခုလိုပြောပါတယ်
။ကိုပင်နဲ့မကွေးကြတဲ့ရွာကရွာနာမည်တော့ကျွန်တော်မေ့နေနေတယ်အဲ့ဒီရွာပါဆိုသူတို့ရွာပိုင်းဆက်ရည်ချင်းရှိရပေါ့နော်အဲ့ဆက်ရည်တွေကနေမှဒီရွာလုံးတုံးတယ်ပေါ့အဲ့ဒီဆက်ရည်တွေကလည်းရေကနည်းလာတော့အဲ့လိုမလောက်မငါဖြစ်နေတဲ့အခြေအနေကြီးပြောတယ်ခင်ဗျမနစ်ကတော့မှဒါဟိုရေရှားတော့ဒုက္ခရောက်တော့အခုဒီနေ့ကတော့အနည်းဆုံးမနစ်ကလောက်ကတော့သိုးပါပေါ့မနစ်ကတော့တာဦးပဲရှိနေတယ်ခင်ဗျာပဲခင်ဗ
ျမကွေးတိုင်းမှာလိုပဲဘလူးချောင်းဖြတ်တန်းစီစဉ်ရာကရပြည်နယ်လိုက်ကော်မြို့ကရက်ွက်အချို့မှာဆိုရင်လေရေရှားပါမှုပြဿနာတွေနဲ့ကြုံတွေ့နေရတယ်လို့လိုက်ကော်မြို့ကန်တူဖြစ်တဲ့ကိုကျော်ဖုံးနိုင်ကအခုလိုပြောပါတယ်
အဲ့နော်တော့အချမ်းပါတော့ငူတွေကနန္နတော်ရက်ွက်ကဟိုရေလွတ်တူးလို့လည်းခက်တယ်။နောက်ရေပိုက်တွေကဆွဲထားတဲ့ရေပိုက်တွေကလည်းရေပေးတဲ့စနစ်ကဓာတ်လိုက်မောင်းတင်တဲ့စနစ်ဆိုတော့တချို့လိုတဲ့နေရာရေပိုက်တော့သွားတယ်ရေမရောက်ဘူး။ဒီနေ့ကပိုးဆိုးတော့ဆိုရင်ရေဆုပ်တာလည်းစောတယ်ပေါ့နော်။ရေတွေဆုပ်တာရေတွင်းတွေကရေတွင်းတွေကဒီမှာဘိုးတွင်းဆိုတော့ရှိတယ်။တချို့အခုကနှွေးမတိုင်းခင်တချို့ကမခမ်းတဲ့တွင်းတွေကအခုအစောစီးခမ်းနေတော့
အယ်နီညိုကြောင်နိုင်မဲ့စကိုင်းတိုင်းမကွေးတိုင်းရဲ့တိုင်းဒေသကြီးတို့မှာသက်ဆိုင်ရာကနေပညာပေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ပြောဆိုမှုတွေရှိပေမဲ့လည်းကျေးလက်ဒေသကပြည်သူတွေအနေနဲ့ဘလို့ကြိုတင်ပြင်ဆင်မှုတွေမှလှုပ်ထားတာမရှိသေးဘူးလို့ကိုသိန်းထက်ဝေကပြောပါတယ်။
ဒေသအာဏာပိုင်တွေအစိုးရဖွဲ့တွေနဲ့ဆိုကျွန်တော်တို့ကဆက်စပ်လည်းမရှိဘူး။ကျွန်တော်တို့လည်းအဲ့ဒီအရာနဲ့ကျွန်တော်တို့ကအခုလူမှုကွန်ရက်တဲ့ဆိုတော့ဒီအပြင်ကျွန်တော်တို့ကပရိုက်တာတက်တယ်ဆိုတော့အဲ့လိုတွေဟိုဆက်စပ်တာတွေဘာညာတွေတော့မရှိဘူးလား။သူတို့လုပ်ပြီးမှဘာညာတွေဒီကနေ့လမ်းကြောင်းတွေကျွန်တော်လည်းမသိဘူးန
ော်အခုလိုမိုးခေါင်ရေရှားပါမှုဒဏ်ကြောင့်တောင်သူတွေအနေနဲ့စိုက်ပျိုးရေးအတွက်အခက်အခဲရှိနေတယ်လို့ကိုသိန်းထက်ဝေကပြောပါတယ်ကရပြည်နယ်လိုက်ကော်မြို့နယ်မှာတော့နီးစက်ရတက်စခန်းတွေကရေတည်ရင်တွေနဲ့ရေရှားပါတဲ့ကြေးရော်တွေကိုရေလိုက်လံဖြန့်ဝေပေးနေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဘလူးချောင်းနဲ့နီးတဲ့ရက်ကွက်တွေမှာတော့ရေရှားပါမှုပြဿနာကြုံနေရတာနဲ့ပတ်သက်လို့ကိုကျော်ဖုံးနိုင်ကအခုလိုပြောပါတယ
်တက်တွေကတက်တော့ရေပိုက်နဲ့တက်တွေကြီးတော့ရေသွားနိုင်ကြကျွန်တော်တို့ဒီလည်းကောအဲ့တက်လာမွေးတဲ့ကျေးရွာမှာရေမရတဲ့ပြဿနာမျိုးတွေရှိတယ်ဗျာလည်းကောမျိုးဒီဘလူးချောင်းကမျိုးလေကောင်မှာဖြတ်ရှိတယ်ဗျာဒီရေကိုစနစ်တကျပါဗျာဟိုအမြင့်နေအတနေအားနေမှာရေလောင်ကန်လို့ပြီးတော့ရေရှိကန်နေနဲ့ဘူးတတာတွေတတ်ပြီးတော့အဲ့ရနေပြစနစ်တကျပြဖြတ်ဝေတဲ့လုပ်ငန်းတစ်ခုလုပ်နိုင်တော့ဘူးကောင်းပါစေ
အယ်နီညိုကြောင့်မြန်မာနိုင်ငံတဝန်းဖြစ်ပေါ်လာနိုင်တဲ့တဘာဝဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်ဖို့နဲ့ပတ်သက်လို့လွှတ်တော်မှာမနေ့ကအရေးကြီးအဆိုတင်သွင်းခဲ့တယ်လို့ဒီကနေ့မှကျင်းပတဲ့15ချိန်မြောက်အာဆီယံဒေသတွင်းနှီးနှောဖလှယ်ပွဲမှာလည်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့အကူအညီတွေပေးဖို့ဖိတ်ခေါ်ထားတယ်လို့သတင်းတွေမှာဖော်ပြပါရတယ်။မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကလည်းနှီးလေခင်အပူချိန်မြင့်တက်တဲ့အချိန်တွေမှာအပြင်ထွက်သွားလာတာမျိုးတက်နိုင်သမျှရှောင်ရှားဖို့နဲ့တခြားလိုက်နာတဲ့သတိပေးချက်တွေကိုထုတ်ပြန်ထားပါရခင်ဗျာ။
ကိုအောင်တင်ပြခဲ့တာပါရှင်အခုတော့ FBI ထောက်လန်ရေးဌာနနဲ့ Apple နှီးပညာကုမ္ပဏီကြားပြဿနာတွေကိုတင်ပြပေးပါမယ် မေရိကန်ပြည်ထောင်စုမှာအကြမ်းဖက်မှုကိုတိုက်ဖျက်ရေးစုံစမ်းမှုတစ်ခုနဲ့ပတ်သက်လို့ FBI ထောက်လှမ်းရေးဌာနနဲ့ Apple နှင်းပညာကုမ္ပဏီတို့ကြားဖြစ်နေတဲ့ပြဿနာမှာ Microsoft ကုမ္ပဏီအကြီးအကဲကတော့ Apple အနေနဲ့အစိုးရတောင်းဆိုတဲ့အတိုင်းလိုက်လျောနိုင်မှာပါလို့ပြောကြားခဲ့ပါတယ်။ California ပြည်နယ် San Bernardino မြို့မှာလူပေါင်း14ယောက်သေဆုံးခဲ့တဲ့ပစ်ခတ်မှုမှာအကြမ်းဖက်ဝါရီသေနတ်သမားရဲ့ iPhone တွေကအချက်လက်တွေကို FBI ကမဖော်ထုတ်နိုင်ခဲ့လို့ Apple ကုမ္ပဏီကိုဖော်ထုတ်နိုင်အောင်လှုပ်ပေးဖို့တောင်းဆိုပါတယ်။ဒါပေမဲ့ Apple ကတကမ္ဘာလုံးက iPhone, iPad တွေအားလုံးရဲ့လုံခြုံရေးကိုထိခိုက်လိုက်မယ်ဆိုပြီးငြင်းဆန်ပါတယ်။ဒီကိစ္စမှာကမ္ဘာကျော် American နည်းပညာကုမ္ပဏီကြီးများစုက Apple ဘက်ကထောက်ခံနေချိန်မှာ Microsoft ကတော့အစိုးရရဲ့နည်းပညာကုမ္ပဏီတွေအနေနဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့ကိုယ်ရေးအချက်လက်တွေအကာအကွယ်ပေးနိုင်ရေးကိုနီးလန်းရှာသင့်တယ်လို့ပြောခဲ့တာပါ။ VOA သတင်းတော် Slotty Zahu ရဲ့သတင်းကိုအခြေခံပြီးမဆုမြမွန်ကစူးစီးရှင်းပြပါလိုက်မယ်ရှင်။
American လူမျိုးတွေဟာသူတို့ရဲ့ကိုယ်ရေးကိုယ်တာလုံခြုံရေးကိုသိပြီးတော့လေးထားကြပေမဲ့တော်တော်များများကလည်းနိုင်ငံရဲ့လုံခြုံရေးကိုဦးစားပေးရမယ်လို့လက်ခံထားကြပါတယ်။ San Bernardino မြို့မှာပြစ်ခတ်ခဲ့တဲ့အကြမ်းဖက်ဝါဒီတပ်နှစ်သမားရဲ့ iPhone တွေကအချက်အလက်တွေကို FBI ကရယူဖို့စ조사နေတဲ့နေရာမှာအဲ့ဒီ iPhone 5C ရဲ့ passcode ကိုဆဲကမှားထည့်မိရင်ဖုန်းထဲမှာသိမ်းထားသမျှအလိုလိုပြတ်သွားမှာဆိုတဲ့အတွက်အဲ့ဒီလိုမဖြစ်ရအောင် Apple ကလုပ်ပေးဖို့အတွက် FBI ကတရားရုံးအမိန့်နဲ့တောင်းဆိုပါတယ်။ဒါပေမဲ့တောင်းဆိုသလိုလုပ်ဖို့ဆိုရင်လုံခြုံရေးအဆင့်ချထားတဲ့ software သစ်ကိုထွင်ပေးရမှာမို့ဒါဟာတခြားသန်းပေါင်းများစွာသော iPhone iPad တွေရဲ့လုံခြုံရေးအန္တရာယ်ထိခိုက်မယ်လို့ဆိုပြီးတော့ Apple ကုမ္ပဏီကငြင်းဆန်ခဲ့ပါတယ်။ Apple ရဲ့ iOS 8စနစ်ကစပြီး encryption စနစ်လုံခြုံရေးအဆင့်ကိုမြှင့်ထားတာမို့ iOS 8 3 iPhone တွေ iPad တွေကအချက်အလက်တွေကိုလျှို့ဝှက်ရယူနိုင်ဖို့မဖြစ်နိုင်တော့ဘူးလို့ Apple အမှုဆောင်အရာရှိချုပ် Tim Cook ကရှင်းပြပါတယ်။အထဲကအချက်အလက်တွေကိုထောက်လှမ်းနိုင်မဲ့လျှို့ဝှက်ရယူနိုင်မဲ့လုံခြုံရေးဟာခွက်လုံးဝမရှိတော့ဘူးလို့ဆိုပါတယ်။လုံခြုံရေးအားနည်းချက်ကိုအခွင့်ကောင်းယူပြီးတော့အချက်အလက်တွေကိုရယူတဲ့နည်းကိုကွန်ပျူတာလောကမှာ backdoor လို့ပြောကြပါတယ်။ Apple အမှုဆောင်အရာရှိချုပ်ရဲ့ယက်တီချက်ကို Facebook ကုမ္ပဏီအကြီးအကဲ Mark Zuckerberg ကထောက်ခံပါတယ်
။ I don't think requiring backdoors into encryption
ကိုယူလို့မရအောင်လုပ်ထားတာတွေကို backdoor နည်းနဲ့ဖော်ထုတ်မယ်ဆိုတာကလုံခြုံရေးအတွက်ပိုးပြီးတော့ထိရောက်မယ်လို့ကျွန်တော်မထင်ပါဘူး။ကဘာကြီးမှာလက်ရှိဖြစ်နေတဲ့အခြေအနေအရလုံးသိတဲ့နီးလိုလည်းမထင်ပါဘူ
း Google နည်းပညာကုမ္ပဏီကြီးကလည်း FBI တောင်းဆိုချက်ကိုမလိုက်လျောနိုင်ဘူးဆိုတဲ့ Apple ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောကြားခဲ့ပါတယ်ဒါပေမဲ့ Microsoft ကုမ္ပဏီကိုတီထောင်သူ Bill Gates ကတော့အစိုးရတွေဘက်ကထောက်လှမ်းနိုင်ဖို့ဘန်တွေဖုန်းကုမ္ပဏီတွေအပေါ်အခုလိုတောင်းဆိုနေကြဖြစ်ပြီးတော့အခုကိစ္စမှာလည်း Apple အနေနဲ့တခြား iPhone တွေအားလုံးရဲ့လုံခြုံရေးကိုမတက်ရောက်စေဘဲအဲ့ဒီ iPhone တစ်ခုတည်းကိုပဲဖြန့်ချိလို့ရအောင်လှုပ်ပေးနိုင်မှာပါလို့ Financial Times သတင်းစာနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်
။ Let's say the bank had tied a ribbon around the disk drive.
ဘန်တစ်ခုမှာအရေးကြီးချက်လက်တွေတင်ထားတဲ့ disk drive တစ်ခုကိုဖဲကျိုးနဲ့ပတ်ချီထားပြီးတော့ဒီဖဲကျိုးကိုမဖြတ်ပြစေနဲ့ပိုင်ရှင်ကသိပ်ဆိုးတဲ့ပုံကိုယ်တယောက်ဖြစ်နေလို့ဆိုပြီးတော့ဒီချိန်မကအခါခါထပ်ပြီးတော့ဖြတ်ခိုင်းမှဆိုးလို့ပါလို့ပြောပါလိမ့်မယ်။ဒီနေရာမှာမေကွန်ပေါ်လာတာကဆူရဘက်ကတောင်းတိုင်းကုမ္ပဏီဘက်ကချက်လက်တွေပေးဖို့ပြည်သူတွေဘက်ကလူလားသလားဆိုတာပါ
။ဒီအချက်အပေါ်အခြေအတင်ဆွေးနွေးကြတဲ့နယ်လို့ AP သတင်းဌာနနဲ့မေးမြန်းခန်းမှာ Mr. Gates ကထပ်ပြီးတော့ပြောကြားပါရတယ်။ပြည်သူတွေရဲ့လုံခြုံရေးနဲ့သူတို့ရဲ့ကိုယ်ရေးအချက်အလက်တွေအကာအကွယ်ပေးနိုင်ရေးအတွက်အစိုးရနဲ့နည်းပညာကုမ္ပဏီတွေကြားမှာနီးလန်းရှာဖို့လိုတယ်လို့ဆိုပါတယ
် I do think people want the government
to ညုံနေဆိုတဲ့ယုံကြည်ချက်ရှိနေဖို့ပြည်သူတွေကတော့ဆူရဘက်ကလှုပ်ရှားရှိတာလှုပ်စေခြင်းပဲလို့ကျွန်တော်ထင်ပါတယ
် Apple ကုမ္ပဏီကိုထောက်ခံသူတွေကတော့ American ပြည်နယ်90မှာဆန္ဒပြပွဲတွေကိုစီစဉ်လုပ်နေကြပါတယ်အခု Apple ကုမ္ပဏီနဲ့ FBI ကြားဖြစ်နေတဲ့ပြဿနာမျိုးနောက်မှရှိလာနိုင်တာမို့တရားရုံးချုပ်ကအဆုံးဖြတ်ပေးရတဲ့အဆင့်အထိရောက်သွားနိုင်တယ်လို့ Mr. Gates အပါအဝင်တော်တော်များများကခန့်မှန်းနေကြပါတယ
် I think that that's why
နောက်ဆက်တွဲရှိလာနိုင်တဲ့ရှုပ်ထွေးမှုတွေနဲ့ဒီကိစ္စကဘယ်လောက်ထိအရေးကြီးသလဲဆိုတာကိုနှစ်ဖက်လုံးကသဘောပေါက်ပါတယ်ဒါကြောင့်လည်းရပ်ပိုင်းအတွင်းမှာကိုဒီကိစ္စကဟိုးလေးတကျော်ဖြစ်သွားခဲ့တာ
ပါလောလောဆယ်မှာတော့ကမ္ဘာကျော် Apple နည်းပညာကုမ္ပဏီကြီးနဲ့ American ထောက်လှမ်းရေးအဖွဲ့အစည်းဖြစ်နေတဲ့ပြဿနာရဲ့ရလဒ်ကဘလို့ဖြစ်လာမလဲဆိုတာကိုတခြားကမ္ဘာနိုင်ငံတွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းကြာတာပတင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကို line တိုမီတာ24 25 30နဲ့50နဲ့ line လာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာယူဝဲမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရေကဏ္ဍဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာမှာကြားကြမှာကတော့
ကျွန်တော်တို့အနေနဲ့တော့ပုံမှန်ဒီမှာရှိတဲ့ညဉ့်ညဉ့်ဖြစ်စဉ်ကိုဆက်သွားနိုင်မလို့စဉ်းစားပါတော့။ကျွန်တော်တို့စုဝဘက်ကပြေးသွားတဲ့ policy ကတော့တမတ်မီထူရာတည်တဲ့အထက်နဲ့လက်ခံအတွက်
မြန်မာငြိမ်းချမ်းရေးစင်တာ MPC ကဦးလာမောင်ရွှေပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဦးဆုံးတော့ကျမ်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာလေးဗနာကြောင့်နှလုံးအဆွတ်ရှင်ပျက်စီးတဲ့ယောဂအကြောင်းတင်ပြပေးပါမယ်မြန်မာနိုင်ငံမှာဒီလေးဗနာကြောင့်နှလုံးအဆွတ်ရှင်ထိခိုက်ပြီးနှလုံးရေးပေါ်ဖြစ်တာများလာနေတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ကလင်းငယ်တွေမှာစဖြစ်တဲ့ဒီလေးဗနာကြောင့်နှလုံးရေးပေါ်မဖြစ်ရအောင်ဘယ်လိုကာကွယ်နိုင်ပါသလဲလေးဗနာနဲ့ဒီနှလုံးအဆွတ်ရှင်တွေထိခိုက်လာရင်ဘယ်လိုလက္ခဏာတွေပြတာပါသလဲဒီအကြောင်းနှလုံးခွဲစိတ်ထုခုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုတ္တရဌာနအငိမ့်စားပေါမောက်ခဌာနမူဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคပေါမောက်ခဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးနဲ့သွေးကြောယောဂါတွေဖြစ်တာများလာပြီးတော့ဒီအသက်အန္တရာယ်လည်းကြီးတဲ့အတွက်ပေါ့ဆရာနော်ဒီနှလုံးအရေးပေါ်ဖြစ်စေတဲ့ပြဿနာတွေကအဖြစ်အများဆုံးဖြစ်တဲ့ဒီနှလုံးသွေးကြောခြင်းယောဂါအကြောင်းကိုကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောပြီးမှနောက်အဖြစ်များတဲ့ပြဿနာတစ်ခုဖြစ်တဲ့ဒီလေးဗနာယောဂါအကြောင်းနှလုံးဆုရှင်နေပျက်စီးတဲ့ယောဂါအကြောင်းကိုဆက်ပြောအောင်ဆရာရေလေးဗနာယောဂါအကြောင်းနှလုံးဆုရှင်နေပျက်စီးတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလားဆရာ
ဖြစ်တာများတယ်လို့ဆိုရမှာပါကျွန်တော်ဤဌာနနှလုံးကိုယ်စိတ်ကုဌာနမှာနှစ်ပေါင်းများစွာအမှုတန်းစဉ်ကမှာအများဆုံးပစိတ်ခဲ့ရတဲ့ယောဂါလို့လည်းကျွန်တော်တို့ပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာလေးဗနာယောဂါပေါ့ဗျာ။ဒါရီယာဖြစ်တာကတော့ကလေးတွေမှာအဖြစ်များပါတယ်။9နှစ်ကနေပြီးတော့15နှစ်ပေါ့။အဲ့ဒီလောက်အတွင်းမှာဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့ rheumatic fever လို့ခေါ်တယ်။နောက်ပြီးတော့ကြာလာလို့ရှိရင်တော့သူက rheumatic heart disease ပေါ့။ကျွန်တော်လေးဗနာကြောင့်ဖြစ်လာနိုင်တဲ့နှလုံးယောဂါရဲ့လို့ရှိပါတယ်။ဒါကြောင့်အရင်တော့ဆိုလို့ချင်းကျွန်တော်တို့ဒီကြိုနဲ့ဥပောင်းပြီးတော့အရာကိုကာကွယ်ဖို့အတွက်ကလေးတွေကိုကျွန်တော်တို့ပနစလင်တိုက်ကျွေးတာလို့ပနစလင်ထိုးတာလို့အဲ့ဒါတွေကိုလုပ်တဲ့စီမံချက်တွေလည်းရှိခဲ့မှုပါတယ
်။ဟုတ်ကဲ့ဆရာ။ဒီယောဂါကတော့ဒီလေးဗနာယောဂါကနေပြီးတော့နောက်ဆက်တွဲဖြစ်တာဖြစ်တဲ့အတွက်ဒီလေးဗနာယောဂါကိုကာကွယ်နိုင်ဖို့ကဒီကုသပေးနိုင်ဖို့ကအရေးကြီးဆုံးလို့ပြောရမှာဆရာနော်
။ဟုတ်ပါတယ်
။ဟုတ်ကဲ့ဆရာ။အခုလိုဒီပိုးသက်စေနဲ့ကုသပြီးတော့ကာကွယ်တာအပြင်တခြားရောဆရာကြီးလုပ်နိုင်တဲ့အနေတွေရှိသေးလား
လေးဗနာယောဂါဘယ်လိုနေရာတွေမှာအဖြစ်များလဲဆိုတော့ဂရုမအခန်းတစ်ခန်းထဲမှာလူအများကြီးနေတာတို့လူအရင်သိပ်ပြီးတဲ့နေရာတို့လေဝင်လေတွက်မကောင်းတဲ့နေရာတို့မှာဆိုလို့ရှိရင်လေးဗနာအဖြစ်များတယ်နောက်ပြီးတော့ကျန်းမာရေးပညာပေးမှုနည်းတဲ့အခါမျိုးမှာလည်းပြည့်ဝနေတယောက်ကုသအဲ့လိုမျိုးတွေဖြစ်တာမျိုးတွေရှိနိုင်ပါတယ်ဒါကြောင့်မလို့ဒီကာကွယ်တဲ့အနေနဲ့ကတော့စေးရည်စင်သာမကလေးဗနာယောဂါရှိလို့ရှိရင်အချိန်မီကုသရမယ်မကုသလို့ရှိရင်လည်းဒါနဲ့ပတ်သက်လို့အင်္ဂလိပ်စကားပုံရှိပါတယ် it licks the joints and bites the heart so be your သူက joint တွေကိုတော့အဲဒီအစစ်ကြတော့ရောင်ရုံပဲရောင်သွားတာနှလုံးကြမှာအတိတ်ကိုက်ထလိုက်တာလို့သူတင်စားပြီးတော့ပြောပါတယ်ဒါကြောင့်မလို့ဒီလေးဗနာယောဂါအကြောင်းကိုကျောင်းနေမှာလည်းပညာပေးဖို့လိုပါတယ်ဖြစ်လာလို့ရှိရင်လည်းကုနာကုတာလားကုနာပြောဆိုလေစပစ်ကတာအပြင်းမပြတဲ့ကမှာပြောပင်နစလင်ပေးမယ်ပင်စမတဲဆိုဥမာအရီသရိုမိုက်ဆင်တို့ဘာလို့လို့ဒီမျိုးကိုပေးလို့ရပါလဲ
ဟုတ်ကဲ့ဆရာဒီနေ့မှဒီလေးဗနာယောဂါဖြစ်လာလို့ရှင်ကြိုတင်သိဖို့အတွက်လက္ခဏာတွေရောဘယ်လိုရှိလဲဆရာ
အဲ့ဒီဟာကြီးဖြစ်မဖြစ်ဆိုတာကတော့ကျွန်တော်တို့မှာကြည့်လို့ရပါတယ်နှလုံးရောင်တဲ့လက္ခဏာတွေအစ်စ်ရောင်တာတို့အရေပြားပေါ်မှာအညီရောင်ကွင်းလေးတွေဖြစ်လာတာတို့အရေပြားအောက်မှာအစ်စ်အစ်စ်လေးတွေကိုစမ်းမိတာတို့ကလေးရတစ်ခါကလေးဆိုင်ဆိုင်နဲ့ကနာမင်းဖြစ်တာတို့ဒီတဲမှာအချက်တစ်ချက်တစ်ချက်လောက်ရှိပြီးတော့ဒါအပြင်ကျွန်တော်တို့က AS ကိုပိုးဝင်သွားတဲ့အကြောင်းတုံ့ပြန်တဲ့ထွက်လာတဲ့ဓာတ်ကိုတိုင်းတဲ့ AS ကို detail ဆိုတာတိုင်းလို့ရပါတယ်အဲ့ဒီဟာသတ်မှတ်ထားတာတဲ့ မြင်လာပြီးဆိုလို့ရှိရင်တော့ကလေးရလဲအစ်တီရောင်းနေမောခြင်းတို့ဖြစ်တဲ့ရင်းနှီးတုံနေဆိုရင်တော့လေးဘက်နာရှိလောက်တယ်ဆိုပြီးတော့ကျွန်တော်တို့တတ်မှတ်ပြီးတော့ကုသပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလေးဘက်နာယောဂဖြစ်တာကိုတည်တည်ဆာကုသနိုင်တယ်ဆိုလို့ရှိရင်တော့ဒီနှလုံးအဆိုရှင်တွေပျက်စီးတဲ့အဆင့်ကိုတော့ရောက်ဖို့အလားအလာနေတာပါဆရာနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာ
ဒါကတော့နှစ်တည်မျိုးကြီးဆိုကျွန်တော်တို့မြန်မာပြည်မှာဒီကနေ့က9နှစ်အထိဆေးထုတ်တာရှိတယ်တချို့စာအုပ်တွေမှာဒီအမေရိကန်နိုင်ငံမှာဆိုရင်အနှစ်40အထိတော့ဆေးသောက်ပါလို့ပြောတာမျိုးတွေရှိတယ်တခါတည်းလွန်မင်းစွာသူကတော့ကာကွယ်တဲ့သဘောမျိုးတွေရှိတယ
်ဟုတ်ကဲ့ဆရာအခုလိုဒီတည်တည်ဆာကုသတဲ့ကြားရရပဲပေါ့ဆရာနော်ကံမကောင်းအချောင်းမလှလို့ဒီလေးဗနာကနေတဆင့်ဒီနှလုံးဆုရှင်တွေကိုထိခိုက်လာပြီဆိုတော့ဆရာအဲ့လိုမျိုးဒီနှလုံးကိုထိခိုက်လာတဲ့ဒီနောက်ဆက်တွဲကိုကြိုတင်သိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ
သူကဒီစပြီးဖြစ်ပြီဆိုလို့ရှိရင်ကျွန်တော်ကနှလုံးမှာဒါမှအပြင်လေးကန်းရှိပါလေဘယ်ဘက်အပေါ်ကအောက်ကညာဘက်အပေါ်ကအောက်ကလို့ရှိတယ်အဲ့ဒီအတွက်မှာဘယ်ဘက်ကတော့ high pressure ပေါ့ pressure အငင်းနဲ့အလုပ်လုပ်တဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာ120-80 pressure တို့ဘာလို့ဆိုတာဘယ်ဘက်နှလုံးကညှက်အားတွေပါအဲ့ဒီမှာအရင်အလုပ်လုပ်တော့ဒဏ်ကိုခံရတဲ့အတွက်ကြောင့်ဘယ်ဘက်ကအဆိုးရှင်ရအများဆုံးထိခိုက်ပျက်စီးတယ်အဲ့လိုပျက်စီးမှာစက်တက်ခြင်းမှာတော့အဲ့အဆိုးရှင်ရတကယ်ကြီးလေးကရောင်ရမ်းလာတာပေါ့ရောင်လာပြီးနှစ်တွေတော်တော်ကြာလာပြီးတဲ့အခါမှာတပြေးပြေးနဲ့တကယ်ကြီးလေးကိုထိန်းဆိုင်ထားတဲ့အောက်ကကျွန်တော်တို့ကော်ဒီလို့ခေါ်တာလေးကအမာရွတ်တွေဖြစ်လာတယ်ချုပ်သွားတယ်အဲ့တော့ကျင်းသွားတဲ့အခါမှာဒီ mitral stenosis ခေါ်တာပေါ့အဲ့ဒါကအဆိုးရှင်ကျင်းတဲ့ယောဂတစ်ခုဖြစ်လာပါတယ်အဲ့ဒီအဆိုးရှင်ဟာသူကကျင်းသွားပြီဆိုလို့ရှိရင်ဘယ်ဘက်အပေါ်ကနေပြီးတော့အောက်ခေါင်းကိုတွေးစင်းတာမှအခက်အခဲရှိတယ်။အဲ့ဒီကောင်ကဘယ်ဘက်အပေါ်ကမှတွေးရအိုင်လာတယ်။အဲ့ဒီမှာအိုင်လာပြီဆိုရင်အဆုတ်မှလာပြီးတော့နောက်ပြန် high pressure နောက်ပြန်သွားပြီးတော့လူကမွန်းချက်နေတာတွေပါလေရှိလာတယ်။နောက်ပြီးတော့အဲ့ကောင်ကကျွန်တော်တို့ဒီဆရာဝန်တွေအနေနဲ့တော့နားတော်ကြည့်လိုက်ကြည့်ရင်ကျွန်တော်တို့ mitral systolic murmur ခေါ်တဲ့တံပြားတဲ့အတန်တကူကြားနေရပါမယ်။အဲ့ဒီအမျိုးတွေမှာကြောင်းနေမှာကျွန်တော်တို့ကြောင်းကျမရေးပါညာဆီဆဲရဲ့ကံမှာလည်းအဲ့ဒါတွေကိုစမ်းတပ်မယ်တိရှိပေးမယ်ဆိုလို့ရှိရင်တော့စပြီးကျင်းစလို့ဘာလို့အချိန်ကိုတိရှိကိုလိုတယ်အဲ့လိုစပြီးတော့ကျင်းတာကိုမသိလိုက်ဘူးဆိုတဲ့နောက်တော့အဲ့ဒီလေးဘက်နာယောဂါဆက်ကျင်းသွားပြီးရင်အပေါ်ဘက်ကတွေးရအောက်ကိုမစင်းနိုင်တော့ဘူးမစင်းနိုင်တော့အပေါ်ရောကမ်းမှာတွေးရချားလေဖြစ်ပြီးတော့တွေးရခဲလာတတ်တယ်အဲ့ဒီခဲလာတဲ့တွေးရလည်းကြာလာလို့ရှိရင်ကျုပ်ကသွားပြီးတော့အဲ့ဒါနေပြီးတော့အုံနောက်တွေရောက်ဝဲပြီးတော့လေ့ဖြတ်တယ်ဒါမှမဟုတ် mitral stenosis ကကြာလာရင် atrial fibrillation ခေါ်တဲ့နှလုံးခါတာအစည်းအဝေးမှမှန်တော့ပဲဖြစ်လာပြီးတော့အဲ့မှာသွေးကဲမယ်သွေးကဲပြီးလို့ရှိရင်အဲ့သွေးကဲတွေကပြုတ်ထွက်မယ်ပြုတ်ထွက်ပြီးတဲ့နောက်မှာအုံနောက်တို့ဘာလို့ရောက်သွားမယ်လက်တို့ခြေောက်တို့ရောက်ပြီးသွေးကြောတွေပိတ်မယ်အုံနောက်ကြောင်ဝိုင်းလေ့ဖြတ်မယ်ဒါမှမဟုတ် mitral stenosis ရဲ့ patient တွေတော်တော်များများဟာလေ့မဖြတ်ခင်မှာကုသပေးဖို့လိုပါတယ်ဒီအပြင်တစ်ခါလေအကျန်းကိုဒီရနောက်ပြန်ရှာလာတဲ့အခါမှာ acute pulmonary edema ခေါ်တဲ့အဆုတ်ကသွားပြီးတော့တခါတည်းရေမွန်းသလိုဖြစ်ပြီးတော့ဖြစ်တတ်တယ်။ဒါမှမဟုတ်ဒီအန်ဒီအဆိုးတွေကိုကျွန်တော်ရှောင်ရှားနိုင်မှုအတွက်ကယောဂါစဖြစ်ပြီးဆိုလို့ရှိရင်ဟို early case of mitral stenosis ဆိုလို့ရှိရင်အဲ့ဒီအချိန်မှာ AF ကိုဖြစ်သွားခင်မှာမဖြစ်အောင်လုပ်ပေးရမယ်။ဒါနှလုံးကိုတည်ငြိမ်အောင်ဆေးရပါလိမ့်ပေးရမယ်။အကယ်ဖြစ်သွားပြီလို့ရှိရင်တော့လေးမပြတ်ခင်မှာဆိုရင်ကုသပေးတာအကောင်းဆုံးကြီးပါပဲ
။ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့ခေါင်းဆောင်ကောင်းမသာတိုင်းပြည်ဖွံ့ဖြိုးတိုးတက်နိုင်ပုံကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင်။
တိုင်းပြည်တိုးတက်ဖွံ့ဖြိုးမှုနဲ့ခေါင်းဆောင်မှုဆက်ဆက်နေပုံကိုပညာရှင်အများကရေးသားကြပါတယ်။ခေါင်းဆောင်ကောင်းတဲ့အခါတိုးတက်ဖွံ့ဖြိုးပြီးမကောင်းတဲ့အခါမှာဆုံးယုတ်ပစ္စည်းပုံကိုလေ့လာသုံးသပ်ကြပါတယ်။ဒါပေမဲ့တော်လိုင်းရေးအောင်မြင်အောင်လုပ်နိုင်တဲ့ခေါင်းဆောင်နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့ခေါင်းဆောင်ကွဲပြားခြားနားပြန်ပါတယ်။တရုတ်ပြည်မှာမော်စီတုံးကတော်လိုင်းရေးကိုဦးဆောင်ပြီးဒန်ရှောင်ပင်ကတီဆောက်ရေးကိုဦးဆောင်တယ်လို့မြင်ကြပါတယ်။အနာရှင်တလေးကြာရှိနေတဲ့အရှိတိုင်းမှာခေါင်းဆောင်မှုနဲ့ဖွံ့ဖြိုးတိုးတက်မှုဆက်ဆက်ပုံဟာပိုပြီးသိတာပါတယ်မြန်မာနိုင်ငံဟာခေါင်းဆောင်ကောင်းရခဲ့တဲ့တိုက်ပြည်ဖြစ်ပါတယ်အမျိုးသားခေါင်းဆောင်ဖြစ်လာတဲ့ဦးအောင်ဆန်းလွတ်လပ်ရေးမရမီလှုပ်ချန်တက်ပြတ်ခံရပါတယ်လွတ်လပ်ရေးရပြီးဦးနုခေါင်းဆောင်နဲ့ပါလီမန်အစိုးရစနစ်ကျော်အုပ်ချုပ်ဆင်မှာစွန့်ရည်ရှိသူတွေကိတ္တာပေါ်ထွက်လာပြီးမြင့်တိမ်မြုပ်သွားတာ1988လ ူတို့အောင်ကြွားမှုဖြစ်တဲ့အထိပါပဲဥနုကစ်ကိုရွှေရောင်လောင်းနဲ့ဂဲလိုကွယ်လွန်သူပမောက္ခဥက္ကမောင်ကြီးနဲ့အပေါက်ပါစီဝါရေးပညာရှင်တကူကအမည်ပေးထားပါတယ်ဘုန်နေဝင်းခေါင်းဆောင်ချိန်မှာရွှေရောင်ကိုအမောင်းဖုံးသွားပါတယ
်မဆာလာစစ်ဆိုရခင်မှာအခွင့်ထူးခံဘူမူးဘူချုပ်တွေကြီးဆိုတာမို့ပြည်သူခေါင်းဆောင်ပေါ်ထွက်လာဖို့အခွင့်အလမ်းမရှိပါဘူးကျောင်းသားအလုပ်သမားလှုပ်ရှားမှုတွေမှာခေါင်းဆောင်ထွက်ပေါ်လာပေမဲ့ဖိနှိပ်မှုကြောင့်ကွယ်ပြောက်ကုန်ပါတယ်မဆာလာအစိုးရဒဏ်မခံနိုင်လို့1988မှာတပြည်လုံးအုံကြွားတော့မှခေါင်းဆောင်တွေပြန်ပေါ်လာပါတယ်စစ်တပ်ကဖြိုဖျက်တဲ့ရှစ်လေးလုံးရေတော်ပုံဟာအနာဂတ်ခေါင်းဆောင်တွေကိုမွေးထုတ်ပေးနိုင်ပါတယ်ဒီအထဲမှာဒေါက်ဆန်းစုကြည်ဟာအထင်ရှားဆုံးဖြစ်ပါတယ်ဦးအောင်ဆန်းရဲ့အရှိန်အဟွာကြောင့်ဘာမှမလုပ်ရသေးပဲလူလူခေါင်းဆောင်နဲ့အမျိုးသားခေါင်းဆောင်အဖြစ်သတ်မှတ်ခံရသူဖြစ်ပါတယ်ဦးအောင်ဆန်းရဲ့နိုင်ငံရေးအစဉ်လာကိုအမွေဆက်ခံမဲ့သူအဖြစ်ဒေါ်စုကိုထောက်ခံအားပေးကြပါတယ
်။ခေါင်းဆောင်ကောင်းငတ်နေတဲ့ပြည်သူလူထုဟာရိုးသားပြောက်မှတ်ပြီးကိုကျိုးမရှာတဲ့ဦးအောင်ဆန်းရဲ့သမီးကခေါင်းဆောင်တာကိုလက်ခံကြိုဆိုကြပါတယ်။1990ရွေးကောက်ပွဲမှာဒေါ်စုတည်ဆောင်တဲ့ NLD ပါတီကကိုယ်စားလှယ်400နီးပါးအနိုင်ရရှိပြီးဘူနေဝင်းရဲ့မဆာလာတဖြစ်လဲတပ်ဆာညာပါတီက10နေရာသာရပါတယ်။အခွင့်အရေးကစစ်ဘုံနဲ့စစ်ဘုံလူတွေခေါင်းဆောင်တာကိုပြည်သူကလက်မခံကြောင်းရှစ်လေးလုံးအရေးတော်ပုံမှာတစ်ကြိမ်1990မှာတစ်ကြိမ်ပြတ်တာကိုစစ်တပ်ကလက်မခံလို့အနောက်တိုင်းကဒဏ်ခတ်အရေးယူတာဖြစ်ပါတယ်။နိုင်ငံရေးခေါင်းဆောင်ဘဝကိုအသွင်ကူးပြောင်းနိုင်တဲ့စစ်ဘုံဟာဗိုလ်ချုပ်အောင်ဆန်းတဦးဒီသာရှိပါတယ
်။ဗိုလ်သန်းရှိလက်ထက်မှာလူလူခေါင်းဆောင်တွေကိုခေါင်းမဖော်နိုင်အောင်ဖိနှိပ်ထားပြီးဆွဲခန့်စစ်ဘုံတွေကိုခေါင်းဆောင်လုခိုင်းပါတယ်။NLD တပိမောက်တဲ့2010ရွေးကောက်ပွဲမှာဘူတန်းရွှေတီထောင်တဲ့ကျန်ဖွန်ကကိုယ်စားလှယ်388နေရာအနိုင်ရပြီးဘူနေဝင်းရဲ့မဆာလာတဖြစ်လဲတဆညပါတီက18နေရာသာရပါတယ်။အမိတ်နဲ့တီထောင်တဲ့အခွင့်ထူးခံစစ်ဘိုလ်လူထွက်ပါတီချင်းတူပေမဲ့အာနာလက်ရှိဘူတန်းရွှေကကွယ်လွန်သူဘူနေဝင်းထက်တာသွားပါတယ်။ဒါပေမဲ့2015မှာ NLD နဲ့လွတ်လပ်စွာရှင်ပြိုင်တော့ဘူတန်းရွှေရဲ့ကျန်ဖွန်ပါတီက42ဦးဘူနေဝင်းရဲ့တဆညပါတီကတဦးသာလွတ်တော်ကိုယ်စားလှယ်နေရာကိုရပါတယ်။အနစ်နာခံတဲ့ပြည်သူခေါင်းဆောင်နဲ့အာဏာရှင်ခိုင်းလို့လုပ်တဲ့အခွင့်ထူးခံစစ်ဘိုလ်လူထွက်ကွာခြားပုံကိုပြတ်တက်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့အစည်းကိုအဓိကမထားဘဲခေါင်းဆောင်ကိုအားကိုးတဲ့နိုင်ငံရေးဓလေ့ပေါ်ထွက်လာပါတယ
်။စစ်အာဏာရှင်စနစ်လက်အောက်မှာအနစ်90ကျော်နေထိုင်ခဲ့တဲ့မြန်မာလူအဖွဲ့အစည်းမှာအာဏာရှင်ဓလေ့အမြင့်တွေ့သွားပုံကို Lutheran World Federation အဖွဲ့က2013မှာလေ့လာပါတယ်အရသာအသင်းအဖွဲ့တွေနဲ့ရက်ကွက်တွေမှာလူတူကသာဆုံးဖြတ်နေတာများတဲ့အတွက်ကိုင်ကန်ရှင်တွေကိုယ်တိုင်ဆုံးဖြတ်ချက်ချရမှာပါဝင်ဆွေးနွေးဖို့အခွင့်အလမ်းမရှိသလောက်ဖြစ်နေတယ်လို့ဆိုပါတယ်ပြောရဲဆိုရဲမရှိဘဲငြိမ်ခံတဲ့ဓလေ့ကြောင့်အပြန်အလှန်ဆွေးနွေးမှုအားနည်းလာပြီးသဘောမတူရင်ဆေးဆက်ညှိနှိုင်းမယ့်အစားခွဲထွက်ကြတယ်လို့လူတရန်အဖွဲ့ကသုံးသပ်ပါတယ်နိုင်ငံရေးမှာလည်းဒေါ်ဆန်းစုကြည်အဖမ်းခံရစဉ်မှာNLD ပါတီငြိမ်သွားပြီးလွတ်လာမှပြန်လဲလှုပ်ရှားတာကိုမကြာခဏတွေ့ရပါတယ်။ခေါင်းဆောင်တဦးရဲ့အရှိန်အဝါနဲ့ရှင်သန်တဲ့အဖွဲ့အစည်းဟာဒီခေါင်းဆောင်မရှိတဲ့အခါမှာဆက်လက်ရှင်သန်မှုအခက်အခဲရှိနိုင်ပါတယ်။ဒါကြောင့်ခေါင်းဆောင်နေရာကိုဆက်ကမ်းမဲ့ပုံကူတွေရှိဖို့လိုအပ်နေပါတယ်။မော်စီတုံးဟာဩဇာအာဏာအရှိန်အဝါအလွန်ကြီးမားပြီးမဲ့သူမရှိတဲ့အခါမှာဆက်လက်ခေါင်းဆောင်နိုင်သူတွေရှိတဲ့အတွက်တရုတ်ကွန်မြူနစ်ပါတီဆက်လက်ရှင်သန်ပြီးတရုတ်ပြည်တိုးတက်ဖွံ့ဖြိုးလာတာဟာသင်္ကန်းစာယူရာဖြစ်ပါတယ်ခင်ဗျာ
မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့တိုင်းရင်းသတင်းလွှာရဲ့အလှည့်ရောက်ပါပြီထိုင်းနိုင်ငံခြေဆိုင်ဘီယန်နိုင်အဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအတွင်း RCSS SSA ရှမ်းပြည်တပ်မတော်ဟာဒုတာဝန်အရေးသုံးပါနဲ့လူထုအကျိုးစီးပွားကိုထိပါလာနေသလိုတအံပလောင်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့ဖြစ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တိုင်းနာလက်နက်ကန်အဖွဲ့တွေအနေနဲ့လက်နက်တွေကိုစွန့်ကြဖို့ တမ်ရိုကာကွယ်ရေးဦးစီးချုပ်ကနေပြောဆိုခဲ့တယ်ဆိုတာနဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့ဝန်ကြီးဦးအောင်မင်းဦးဆောင်နဲ့ပြည်အောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဟာထိုင်းနိုင်ငံမှာတွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းလက်နက်ကင်တပ်ဖွဲ့များအကြားဖြစ်ပွားတဲ့တိုက်ပွဲအတွင်း RCSS SSA ရှမ်းပြည်တပ်မတော်ကနေနိုင်ငံတော်ရဲ့ဒုတာဝန်အရေး၃ပါးနဲ့လူထုအကျိုးစီးပွားကိုထိပါလာနေပြီးတအောင်းပလောင်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့ဖြစ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီလ23ရက်နေ့ရက်စွဲနဲ့မြမအလင်းကြေးမုံသတင်းစာတွေမှာထုတ်ပြန်ထားတာပါ။အဲ့ဒီသတင်းစာမှာနေမည်ကျူးကျော်နေတဲ့ RCSS SSA အနေနဲ့ဒေသအတွင်းကနေတတ်ထွက်ခွာပေးဖို့ပြောပေမဲ့လက်မခံဘဲအင်အားတိုးချဲ့လာနေတဲ့အတွက်ဒေသအတွင်းရှိနေတဲ့လက်နက်ကန်တပ်ဖွဲ့အားလုံးကိုတပ်မတော်ကနေရှင်းလင်းသွားမယ်လို့ဖော်ပြပါရှိပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဖက်မှာမြမတပ်မတော်ကနေအင်အားဖြစ်တင်းလာနေတယ်လို့နေမည်ခံရှမ်းပြည်တပ်မတော်အရာရှိတဦးကပြောပါတယ်။
တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ဒီမိုကရေစီစနစ်ကိုလက်ခံတယ်ဆိုရင်လက်နက်တွေစွန့်ပြီးတရားဥပဒေနဲ့အညီတောင်းဆိုမှုတွေပြုလုပ်ကြဖို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအောင်လှိုင်ပြောဆိုချက်ကိုတပ်မတော်ပိုင်မြောက်ဒီတင်းစာမှာဖော်ပြထားပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်နက်ချရေးပြောဆိုမှုတွေဟာ NCA ပြည်ရစာချုပ်ပါချက်တွေနဲ့ကိုက်ညီမှုမရှိဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကပြောပါတယ်။တိုင်းဒေသနဲ့ကင်တပ်ဖွဲ့တွေလက်နက်ဆွင့်ယုံနဲ့မြန်မာနိုင်ငံအတွင်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ကိုမရက်တတ်နိုင်တယ်လို့တိုင်းရင်းသားတွေလက်နက်ကင်ရတဲ့အခြေအနေပြဿနာအကြောင်းရင်းကိုဖြေရှင်းဖို့လိုတယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကောင်းဆောင်ဆိုင်းညွန့်လင်ကဆိုပါတယ်။ကလောတက်နယ်စီဦးစီတက်ကရိုမှာတင်နန်းသားတွေအရာရှိတွေနဲ့တွေ့ဆုံပွဲမှာပို့ချုပ်မှုချင်းမင်းအောင်လှိုင်ရဲ့ပြောဆိုချက်ကိုတမတော်ပိုင်မြဝတီတင်းစာကနေဖော်ပြခဲ့ပါတယ်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုန်ကမ်ပိုင်တီဒေသကဘိန်းခင်းတွေကိုတွားရောက်ဖျက်ဆီးဖို့သက်ဆိုင်ရာအာဏာပိုင်တွေနဲ့ကချင်လူထုအခြေပြုမူရစ်စေဝါတိုက်ဖျက်ရေးအဖွဲ့ပတ်တဆန်အဖွဲ့တို့ညှိနှိုင်းချက်အရာအခုလ23ရက်နေ့ကသဘောတူညီမှုရရှိပြီးတင်းစာရှင်းလင်းပွဲတရက်ကိုပြုလုပ်ခဲ့ကြပါတယ်။ကချင်ပြည်နယ်အတွင်းရှိရဲတပ်ဖွဲ့တပ်မတော်ဌာနဆိုင်ရာများနဲ့အတူကချင်လူထုအခြေပြုမူရစ်စေဝါတိုက်ဖျက်ရေးအဖွဲ့ပတ်တဆန်အဖွဲ့တို့ပူးပေါင်းအဖွဲ့6ဖွဲ့ခွဲပြီးဝိုင်းမော်မြို့နယ်စတုန်ကမ်ပိုင်တီဒေသအတွင်းကျန်ရှိနေသေးတဲ့ဧကထောင်နဲ့ချီတဲ့ဘင်းခင်းတွေကိုတိုက်ဖြတ်သွားမှာဖြစ်တယ်လို့ကချင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးဦးချစ်ဦးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဝိုင်းမော်ဒေသအတွင်းဘင်းခင်းတွေတွားရောက်ဖျက်ဆီးရမှာသက်ဆိုင်ရာရဲတပ်ဖွဲ့နဲ့တပ်မတော်တို့ကလုံခြုံရေးအနေနဲ့လက်လံပေးမှာဖြစ်ပြီးအခုလိုဒေသတွင်းကအာဏာပိုင်တွေပူးပေါင်းပါဝင်လာတာဟာအားရစရာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ဖာသာယုံဝါကပြောပါတယ်။အခုလ23ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုနှစ်အတွင်းဘိန်းဆိုင်ခင်ပောင်ဧက3400ဧကကျော်ဖျက်ဆီးပြီးပြီလို့ရဲမှူးကြီးဦးချစ်ဦးကပြောပါတယ်
။ရခိုင်တပ်မတော်နဲ့ဆက်ဆံမှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ကြောက်ဖြူဂျေးလက်ဒေတာဖွံ့ဖြူတိုးတက်ရေးအဖွဲ့ဥက္ကဋ္ဌကိုမောင်ဧအပါဝင်3ဦးကိုမတရားအတင်းအဖွဲ့ဆက်တွယ်မှုနဲ့ဒီလ22ရက်နေ့ကကြောက်ဖြူမြို့နယ်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။သူတို့သုံးဦးကိုကြောက်ဖြူရဲစခန်းကသူ့ရဲမှုမိုးစော်သူကတရလူလုပ်ပြီးဆွဲချက်တင်ခဲ့တာဖြစ်ပြီးမတ်လ9ရက်နေ့မှာနောက်ထပ်ယုံချင်းပေးလိုက်တယ်လို့အမှုကိုလိုက်ပါလှုပ်ဆောင်ပေးနေတဲ့ရှင်းနေဦးတင်မင်းကပြောပါတယ်သူတို့သုံးဦးကိုကြောက်ဖြူမြို့နယ်လိန်ခမော်ကျေးရွာမှာရှိနေတဲ့ကိုမောင်အေးနေအိမ်မှာစနေဝါရီလ21ရက်နေ့ကစစ်ဘက်ရဲရလုံခြုံရေးတပ်ဖွဲ့ကနေဖမ်းဆီးခဲ့တာပါရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားတဲ့နောက်ပိုင်းရခိုင်လူငယ်60ခန့်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးခုချိန်ထိကြောက်တော်စစ်တွေနဲ့ကြောက်ဖြူမျိုးနယ်တွေမှာလူငယ်40ခန့်ကတရားရင်ဆိုင်နေကြရပါတယ်
တရုတ်ပြည်သူတမရနိုင်ငံယူနန်ပြည်နယ်မန်ရှီမြို့နယ်မှာကျင်းပတဲ့ဂျင်းဖော့ခေါ်ကချင်လူမျိုးများရဲ့ယဉ်ကျေးမှုမနောပွဲတော်ကြီးကိုကမ္ဘာဂင်းနစ်စံချိန် Guinness World Record ကဖေဖော်ဝါရီလ22ရက်နေ့ကဂုဏ်ပြုမှတ်တမ်းတင်လက်မှတ်3ခုပေးအပ်ခဲ့ပါတယ်။ Guinness စံချိန်တင်ခဲ့တဲ့အရာ3ခုကတော့ကမ္ဘာအကြီးဆုံးရိုးရာစီးဂျင်းပေါင်လူအများနဲ့စုဝေးစားသောက်နိုင်တဲ့ကချင်ရိုးရာထမင်းထုတ်ရှက်ကဒါနဲ့ကမ္ဘာအရှိဆုံးခေါင်လင်းစပလင်းဖွန်းစော်ဒီခေါင်လင်းမမ်တွေကိုပေးခဲ့တာဖြစ်ပါတယ်အရင်နှစ်တွေမှာမနောတိုင်၄ခုပါကွင်းမှာကျင်းပနေကြဖြစ်ပေမဲ့အခုနှစ်မှာတော့အသစ်ပီစီထားတဲ့မနောတိုင်၆ခုနဲ့ကွင်းအသစ်မှာဖေဖော်ဝါရီလ21ရက်နေ့ကနေ23ရက်နေ့ထိ3ရက်ကြာစီကားတိုက်မြိုက်စွာကျင်းပခဲ့တာဖြစ်ပါတယ်
တင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တစ်ခတ်ရစေးရေးစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့ညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့ဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာအခုလ22ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံဆွေးနွေးမှုမှာဘာထူးခြားမှုတွေရှိပြီးဘာတွေဆွေးနွေးခဲ့ကြသလဲဆိုတော့အမီကနေစူးစီးထားပြီးနမ်ဟောင်ကနေခုလိုတင်ဆက်ထားပါတယ်ရှင
်။ UNFC ခေါင်းဆောင်တွေနဲ့ဝန်ကြီးဦးအောင်မင်းတို့ရဲ့တွေ့ဆုံဆွေးနွေးမှုဟာငင်းချမ်းရေးကိစ္စအတွက်ဆက်လက်ဆွေးနွေးဖို့အတွက်ဖြစ်တယ်လို့မြန်မာငင်းချမ်းရေးစင်တာ MPC ကဦးလာမောင်ရွှေကအခုလိုပြောပါတယ
်။ကျွန်တော်တို့အနေနဲ့တော့ပုံမှန်ဒီမှာရှိတဲ့ငင်းချမ်းရေးဖြစ်စဉ်ကိုဆက်သွားနိုင်မှုလို့စဉ်းစားပါတော့။ကျွန်တော်တို့စုဝကပြည်သားတဲ့ policy ရတော့လက်မှတ်မီထူရသည်လေအထက်အလက်နဲ့ခံအတွက်ခေါင်းဆောင်နေနဲ့ဆွေးနွေးပြန်ပြုလာတဲ့အတွက
် UPWC နဲ့ UNFC ရဲ့တွေ့ဆုံဆွေးနွေးမှုမှာငင်းချမ်းရေးဆက်လက်ဆွေးနွေးနိုင်ဖို့အမြင့်သဘောထားဖလှယ်တဲ့အဆင့်လောက်တာဆွေးနွေးနိုင်ခဲ့ပြီးနှစ်ဖက်ကြားတိကျတဲ့ရက်လက်တစုံတရာမရှိခဲ့ဘူးလို့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကော်မတီ DPN အဖွဲ့ခေါင်းဆောင်ကူဦးရေကပြောပါတယ်
။တမတော်ဖက်ကသဘောထားဒီရဲ့နောက်ဆိုဖက်ကသဘောထားနောက်ကျွန်တော်ဖက်ကဟိုအမြင်သိစိတ်တော့မဟုတ်ဘူးနော်။ဒီကူရအဖြစ်တော့အနေချင်းတော့ပြောဖြစ်တာ။
ဒီတွေ့ဆုံမှုမှာ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSE အဖွဲ့နဲ့ UNFC အဖွဲ့ဝင်ဖြစ်တဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF အဖွဲ့တို့အကြားဖြစ်ပေါ်နေတဲ့တိုက်ပွဲပဋိပက္ခတွေနဲ့ပတ်သက်ပြီးအနှဲငယ်ဆွေးနွေးဖြစ်ခဲ့တယ်လို့လည်းကူဦးရေကအခုလိုဆက်ပြောပါဗျ။
ကျွန်တော်တို့နှစ်ဖက်စလုံးကဟိုဆန္ဒရှိသလားမလို့ဆန္ဒရှိတယ်လေအဘလို့ဆက်လုပ်ဖို့ညာစင်စားတာချက်ရှိတယ်လေပေါ့အဲ့ဒီပါလေးကိုဦးနှုတ်ဖက်ဟိုတိပိတဲ့သဘောနဲ့ကြပါလား
ဒီဆွေးနွေးပွဲမှာ UPWC အဖွဲ့ကဒုတိယဝန်ကြီးဦးအောင်မင်းအပါအဝင်အငိမ့်စာဒုပိုလ်ချုပ်ကြီးခင်စော်ဦးမြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတို့တက်ရောက်ဆွေးနွေးခဲ့ပြီး UNFC အဖွဲ့မှာတော့ဒုတိယဥက္ကဋ္ဌနိုင်ဟန်သာအထွေထွေအတွင်းရေးမှူးခူဦးရဲဘုံမူးချုပ်စိုက်ထူးပိုလ်ချုပ်ကမော်ဦးထွန်းစော်တို့ပါဝင်ဆွေးနွေးခဲ့ကြပါတယ
်ဆက်ပြီးတော့ဖေဖော်ဝါရီလ20ရက်နေ့ရောက်လာပြီဆိုရင်ချင်းလူမျိုးတွေဟာသူတို့နေထိုင်ရာဒေသအသီးသီးမှာချင်းအမျိုးသားနေကိုစီကားတိုက်မြိုက်စွာဆင်နွှဲလာခဲ့တာအခုဆိုရင်68နှစ်မြောက်တင်းတင်းပြေးခဲ့ပြီဖြစ်ပါတယ်ချင်းအမျိုးသားနေဟာဘလို့ပေါ်ပေါက်လာတာပါလဲချင်းလူမျိုးတွေအတွက်ဘလောက်ထိအရေးပါတဲ့နေ့တစ်နေ့ဖြစ်ပါသလဲဆိုတာကိုတော့ကိုစလိုင်းရောဘတ်ကနေစူးစီးထားပြီးနိုင်ကွင်းအရာနဲ့အခုလိုတင်ဆက်ထားပါတယ်ရှင
်ချင်းမျိုးရန်းနေကျင်းပရတာဟာမုံမြတ်တဲ့ချင်းရိုးရာဓလိတွေကိုထိမ့်သိမ်းရှောက်ရှောက်ဖို့နဲ့လူမျိုးသူမျိုးဖြစ်တယ်ဆိုတာထင်ရှားစေဖို့ဖြစ်တယ်လို့ချင်းသမားအကြောင်းအရာတွေကိုအဓိကရေးသားလေးရှိတဲ့ချင်းလူငယ်စာရေးဆရာဆလိုင်းဖန်ကျုံးလျာကပြောပါတယ
်ဒီအမျိုးသားနဲ့ဆိုတဲ့အထိတ်အမှန်ဟာကဘာနဲ့အဝံတတ်မှတ်ကြတဲ့ထုံးနှံအစင်သာရှိကြတယ်လို့ကျွန်တော်တို့ချင်းလူမျိုးတွေမှာလည်းလူမျိုးတစ်မျိုးဖြစ်တယ်ကိုထင်ရှားစေရန်နောက်ပြီးတော့မုံမြတ်တဲ့ချင်းရိုးရာနဲ့ဓလိများထိမ့်သိမ်းရှောက်ရှောက်ရန်အတွက်ချင်းအမျိုးသားနဲ့ကိုကျင်းပရခြင်းဖြစ်ပါတယ
်1950ခုနှစ်အောက်တိုဘာလ9ရက်နေ့မှာကျင်းပခဲ့တဲ့ချင်းရေးရာကောင်စီစည်းဝေးကဖလန်းမြို့ချင်းလူထုညီလာခံကိုဆွဲပြုပြီးတော့မြေရှင်ပရိသတ်စနစ်ကိုဖျက်သိမ်းခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကိုချင်းမျိုးရာနေ့ဖြစ်သတ်မှတ်လာခဲ့တာဖြစ်ပါတယ်ချင်းဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးငိုင်ဆတ်ကတော့ချင်းမျိုးရာနေ့ဟာချင်းနဲ့သက်ဆိုင်တဲ့နေထူးနေမြတ်တွေထဲမှာအရေးကြီးသောနေ့တစ်နေ့ဖြစ်တယ်လို့ချင်းလူမျိုးတွေကိုစီလုံးဆွေတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းဆိုပါတယ
်ချင်းမျိုးသားနေ့ဟာကျန်တဲ့ချင်းတွေနဲ့သက်ဆိုင်နေထူးနေမြတ်တွေပို့ပြီးတော့အရေးကြီးဆုံးအခန်းကဏ္ဍမှာရပ်တည်နေပါလေကျွန်တော်တို့ချင်းတစ်မျိုးသားလုံးရဲ့စုစည်းရာမြေရာကျွန်တော်တို့အမျိုးသားရေးစိတ်ဓာတ်အခြေခံရလည်းဖြစ်တယ်ဆိုရအောင်ပြောချင်တယ်ပေါ့နော်
ချင်းမျိုးရနေ့ဟာမြေရှင်ပြည်သူစနစ်ကနေဒီမိုကရေစီအုပ်ချုပ်ရေးကိုပြောင်းလဲဖို့ချင်းပြည်သူလူထုကနေရွေးချယ်ဆုံးဖြတ်ခဲ့တဲ့နေ့ဖြစ်တဲ့အတွက်ကြောင့်မို့လို့ချင်းလူမျိုးတွေအတွက်တကယ်မုံမြတ်တဲ့နေထူးနေမြတ်ဖြစ်တယ်လို့ချင်းသူသက်ရေးပါတီသူရင်မှုကုရှိန်ထွန်းကပြောပါတယ
်မြေရှင်ပြည်သူစနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုချင်းထက်အဦးဆုံးလှမ်းခဲ့တဲ့တိုင်းရင်းသားတွေလည်းညှို့ထိုးပြပါဆိုရင်တော့ချင်းလူမျိုးပဲဖြစ်ပါလိမ့်မယ်အဦးဆုံးဒီမိုကရေစီကိုစပြီးချင်းသုံးခဲ့တဲ့လူမျိုးတစ်မျိုးဒါကဟိုအမရမဂုံယူတင်ဂုံယူထိုက်တဲ့မမိတ်အပ်တဲ့နေထူးနေမြတ်တစ်ခုဖြစ်တာပေါ့
ချင်းမျိုးရသားဦး CMF အနေနဲ့ကတော့ချင်းမျိုးရနေ့ကိုချင်းပြည်နယ်အတွင်းတရားဝင်ရုံးပယ်ရဖြစ်တတ်မှတ်ပေးဖို့တောင်းဆိုထားပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲအတွင်း RCSS SSA ရှမ်းပြည်တပ်မတော်ဟာဒုတာဝန်အရေး၃ပါးနဲ့လူထုအကျိုးစီးပွားကိုထိပါလာနေတယ်လို့တအောင်းပလောင်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အဖြစ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။
က
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်။
မဒိတ်တမိုင်းရနိုင်ပြည်ပေါ်သစ္စာမဲ့တာပြည်ပနိုင်ငံပေါ်သစ္စာခံတာတတ်မတော်အပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုထွေးခဲ့ပြီးအဲ့ဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဗိုလ်ချုပ်မူကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲအပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဗိုလ်ချုပ်မူကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလည်ပါသလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြည်ပြင်းည9:00နာရီမှာ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှခင်ဖြူထွေးကကြေညာပေးပါမယ်ရှင်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကဒီဘင်းကင်းတွေကိုဖျက်ဖို့တွားရောက်ခဲ့တဲ့ပတ်ကြဆန်းလို့ခေါ်တဲ့လူလူအခြေပြုမူရည်စေဝါတိုက်ဖြတ်ရေးအဖွဲ့တိုက်ခိုက်ခံရတာမှာလူ30ထက်မနည်းတန်ရာရခဲ့ပြီးတော့လူ2ဦးသေဆုံးတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လို့အာဏာပိုင်တွေဘက်ကတော့သေဆုံးမှုသတင်းကိုအတိမပြုသေးပါဘူးဒီဖြစ်ရတဲ့ပတ်သက်လို့မြစ်ကြီးနားမြို့ကချင်ပြည်နယ်ဝန်ကြီးချုပ်ရုံးရှိမှလည်းဒီကချင်ဒေသခံတွေစုဝေးပြီးတော့ဆန္ဒပြနေကြပါတယ်ဒေသခံဆန္ဒပြလူလူနဲ့အစိုးရတာဝန်ရှိသူတွေအကြားမှာဒီမနှက်ဖြန်မနှက်ခင်းပိုင်းမှာတော့တွေ့ဆုံပြီးညှိနှိုင်းဆွေးနွေးကြဖို့ရှိတယ်လို့ဒီကိစ္စကိုကြားဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကပြောပါရရှင်။အမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့ဆီးရီးယားနိုင်ငံအတွင်းပစ်ခတ်တိုက်ခိုက်မှုတွေရပ်ဆိုင်းရေးဒီကြိုးပမ်းချက်ကိုထောက်ခံထားတဲ့ကုလသမဂ္ဂလူ့ကျွေးကောင်စီဆုံးဖြတ်ချက်တရက်ချမှတ်ဖို့ကုလသမဂ္ဂတန်တမန်တွေစဉ်းစားနေကြပါတယ်။ဆီးရီးယားနိုင်ငံအတွင်းစစ်ပွဲတွေအဆုံးသတ်ဖို့အတွက်ဒီလိုလှုပ်ဆောင်တာကနည်းလမ်းတစ်ခုဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရုံကြီးဂျွန်ကယ်ရီကပြောပါရတယ်။ဆီးရီးယားပြည်ပခါမှာပါဝင်ပတ်သက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အပြစ်ခတ်ရစေးရေးမှာပါဝင်မလားဆိုတာကိုအကြောင်းပြဖို့တောက်ကြနေနေလေပါအထိအချိန်ရနေပါသေးရဲ့ရှင်။တခါအမေရိကန်ပြည်ထောင်စုမှာဝယ်လူအားကရောင်းလိုအားထက်များနေသေးသူရဲ့ကျွံပြုတ်မှုနဲ့မတရားလုအားခိုင်းစေမှုတွေကနေထုတ်လုပ်တဲ့တင်ပို့ကုန်တွေကိုနှစ်ပေါင်း84နှစ်အကြာအကန့်အသတ်နဲ့ခွင့်ပြုထားခဲ့တာကိုအခုပြန်ရုပ်သိမ်းလိုက်ပါပြီ။1932ခုနှစ်ကတည်းကအသက်ဝင်ခဲ့တဲ့ဒီဥပဒေရဲ့အားနဲ့ချက်တွေကိုအဆုံးသတ်လိုက်တဲ့ပြဋ္ဌာန်းချက်ပါဒီကုံသွယ်ရေးဥပဒေကြောင့်တော့သမ္မတဥပမာကမနေ့ကလက်မှတ်ရေးထုတ်လိုက်တာပါ။ဒီဥပဒေသစ်ဟာ15ရက်အတွင်းမှာအသက်ဆဝင်မှာဖြစ်ပါရဲ့ရှင်။မြောက်ကိုရီးယားကမကြသေးခင်တုန်းကပဲဒီနျူကလ িয়ার စမ်းသပ်တာနဲ့တာဝေးပစ်ဒုံးကျည်ပစ်လွတ်တာတွေအတွက်ကုလသမဂ္ဂကချမှတ်ထားတဲ့ဒီချမှတ်မဲ့ဒဏ်ခတ်အရေးယူမှုအစ်အထွေပေါ်မှာတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားပေါ်ထုနေတုန်းကသဘောတူညီချက်ရယူလိုက်ကြပါပြီ။ဒီဆုံးဖြတ်ချက်မူကြမ်းကိုတော့အမေရိကန်ပြည်ထောင်စုကဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းမှာဖြစ်ပါတယ်။ချမ်းသာကြွယ်ဝတဲ့ဥရောပနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရဖို့ဥရောပဒေသကိုအလုံးရင်းနဲ့ဝင်လာနေကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးကင်တွယ်ဖို့အတွက်ဘလို့နောက်ဆုံးနည်းပြဟာတွေချမှတ်ဆောင်ရွက်ကြမလဲဆိုတာကို EU ဥရောပသမဂ္ဂဝန်ကြီးတွေဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ EU ပြည်ထောင်ရေးနဲ့တရားရေးဝန်ကြီးတွေနဲ့အတူဒုက္ခသည်ပြဿနာကိုအဓိကခါးစည်းခံနေရတဲ့ဆာဗီးယား၊မက်ဆီဒိုနီးယားနဲ့တူရကီနိုင်ငံတွေကဝန်ကြီးတွေလည်းဒီဆွေးနွေးပွဲကိုတက်ရောက်ပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမှခင်ဖြူထွေးကကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမရှာဖုံပါ။
This program has come to you from the Voice of America, Washington.